Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်အောက်တိုဘာလ18ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ32.40/49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူညင်ညာပေးပါပါစီးရီးယားနိုင်ငံမှာ ISIS တွေးကြွတွေတိမ့်ပိုက်ထားတဲ့ရက်ကာမျိုးကိုပြန်ပြီးတိမ့်ပိုက်နိုင်ပြီလို့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကပြောကြားလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေဟာအင်္ဂါနေ့မှာတော့တဖြည်းဖြည်းလျော့ပါလာနေတယ်လို့ပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ချင်
းကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာတော့
In his talks with leaders of the armed forces, Mr. Feldman noted that the UN's experience successful
ဒါကတော့ကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်ဒါအပြင်ဒီဘင်္ဂလားဒေ့ရှ်နယ်စပ်ကိုဒီရက်ပိုင်းအတွင်းရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ရဲ့ရွာတွေမီးရှို့ခံရတဲ့အတွက်နေရက်ကိုစွန့်ခွာထွက်ပြေးခဲ့ရတာဖြစ်တယ်လို့ UNHCR ကပြောလိုက်တဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာလည်းဓာတ်ရိုက်လေလံအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုကျော်အောင်လင်းတို့ကပြောပြမှာပါရှင
်။ Syria နိုင်ငံရက်ကာမြို့က ISIS တွေးကြွတွေတိမ့်ပိုက်ထားတဲ့နေရာတွေတဲကနောက်ဆုံးရက်ွက်တွေကိုပြန်လည်ထိန်းချုပ်နိုင်ပြီလို့ American တွေပံ့ပိုးပေးနေတဲ့ SDF Syria Democratic တပ်ဖွဲ့ကအင်ကာနေ့မှာပြောကြားလိုက်တယ်လို့ American ဥဆောင်တဲ့ IS တိုက်ဖြတ်ရေးညွန်ပေါင်းအဖွဲ့ကလည်းဒီမျိုးဟာလွတ်မြောက်ခါနီးနေပါပြီလို့ပြောပါတယ်ရက်ကာမှာတိုက်ပွဲတွေပြီးဆုံးသွားပြီဖြစ်ကြောင်း Cuts နဲ့ Arab ပြည်သူစစ်တွေနဲ့ဖွဲ့စည်းထားတဲ့ SDF အဖွဲ့ပြောခွင့်ရကပြောပါတယ်သူတို့အဖွဲ့သားတွေဟာ ISတွေ့ဌာနချုပ်လုတ်ထားတဲ့ဆေးရုံကိုတိမ့်ပိုက်ပြီးတဲ့နောက်မှာသူတို့နောက်ဆုံးခြေကုပ်ယူထားတဲ့အားကစားရုံကိုဝင်ရောက်ပြီးစီးနှင်းခဲ့တာဖြစ်ပါတယ်။သူတို့အဖွဲ့ကဂျွန်လာကဆက်ပြီးရက်ကာမှာထိုးစစ်ဆင်ခဲ့တာဖြစ်ပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်ညွန်ပေါင်းအဖွဲ့ကလေကြောင်းတိုက်ခိုက်မှုတွေနဲ့ပံ့ပိုးကူညီပေးခဲ့တာပါ။ရက်ကာမှာ90ရာခိုင်နှုန်းလောက်ဟာ SDF တွေရဲ့ထိန်းချုပ်မှုအောက်ကိုရောက်နေပြီးဖြစ်ကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကအင်ကာနဲ့သတင်းစာရှင်းလင်းပွဲမှာမဟာမိတ်အဖွဲ့ပြောခွင့်ရဗိုလ်မှူးရန်ဒလန်ကပြောပါတယ်။ ISIS တွေကြော်တွေဟာအရှေ့ပိုင်းခရင်ဖြစ်တဲ့ Deir ez-Zor တဝိုက်နဲ့တောင်ပိုင်းအစွန်က Euphrates မြစ်ကြောင်းရှိရာတောင်ကြားဒေသတွေကိုထိန်းချုပ်ထားစေပါ SDF ကရက်ကာကိုပြန်ပြီးထိန်းချုပ်နိုင်ပေမဲ့အဲ့ဒီဒေသမှာလူသားချင်းစာနာမှုဆံရံပြဿနာကတိုက်ကိုဆိုးဝါးနေစေပဲလို့ Save the Children အဖွဲ့ကပြောပါတယ်
။အီရတ်နိုင်ငံမြောက်ပိုင်းကခတ်လူမျိုးတွေထိန်းချုပ်တဲ့ဒေသမှာရှိတဲ့အကြီးဆုံးရေနံလုပ်ငန်းတစ်ခုကိုအီရတ်တပ်ဖွဲ့တွေကမနေ့တုန်းကပြန်ပြီးတော့သိမ်းပိုက်ခဲ့ကြပါတယ်။ဒီအခြေအနေကလွတ်လပ်ရေးအတွက်ဆန္ဒတွေထုတ်ဖော်ခဲ့ကြတဲ့ခတ်လူမျိုးတွေရဲ့မျှော်လင့်ချက်တွေကိုအဆုံးသတ်စေမဲ့သဘောတွေရှိနေတာပါ။လူဦးရေတသန်းလောက်နေထိုင်ကြတဲ့ခရစ်ကုတ်မြို့ကိုထိန်းချုပ်လိုက်ပြီးတော့တရက်ကြာမှာအီရတ်တပ်ဖွဲ့တွေကခတ်မြို့တွေနဲ့ကျေးလက်ဒေသတွေကိုပြန်ပြီးတော့သိမ်းပိုက်ခဲ့ကြတာပါဒီလိုသိမ်းပိုက်မှုတွေမှာခတ်တွေဘက်ကခုခံကာကွယ်တိုက်ခိုက်တာတွေမရှိဘဲနောက်ဆုတ်ပေးခဲ့ကြပါတယ်ခတ်ကိုပဲအုပ်ချုပ်ခွင့်ရဒေသမှာဘိုင်ဟန်ဆန်နဲ့အဗင်နာရင်နံလုတ်ကွက်တွေကနေပြီးတော့တရက်ကိုရင်နံပေပါပေါင်း2,000,000,000လောက်ထွက်ပါတယ်ခတ်ဒေသတခုလုံးမှာတော့ရေနံပေပါပေါင်းနေစဉ်6,000,000,000လောက်ထွက်ပါတယ်။ဒီရေနံတွေကရတဲ့ဝင်ငွေတွေကခတ်တွေအတွက်ဘဏ္ဍာရေးထောက်ပံ့နေဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကပဲခတ်လူမျိုးတွေကအီရတ်နိုင်ငံကနေပြီးတော့ခွဲထွက်ပြီးတီးကြားလွတ်လပ်တဲ့နိုင်ငံတစ်ခုထူထောင်မယ်ဆိုတဲ့လူလူဆန္ဒတွေတခဲနဲ့ပြက်ပြက်သားသားထုတ်ဖော်ခဲ့ကြတာပါ။ဒါပေမဲ့အဲ့ဒီဆန္ဒခံယူမှုဟာတရားမဝင်ဘူးလို့အီရတ်ဆိုရကကြေညာခဲ့ပါတယ်။ခတ်ဒေသကရေနံလုတ်ကွက်တွေကိုတိမ့်ပိုက်ပြီးခဲ့တဲ့နောက်ပိုင်းအခုဆိုလို့ရှိရင်အီရတ်နိုင်ငံအနေနဲ့ရေနံပေပါပေါင်းတသန်းကျော်နေ့စဉ်တိုးပြီးတော့ထုတ်လုပ်နိုင်တော့မယ်လို့အီရတ်နိုင်ငံရဲ့ရေနံဝန်ကြီးကပြောခဲ့ပါတယ်
။ဗြိတိန်နိုင်ငံအတွက်ကျန်းမာရေးချင်းချောက်မှုအန်ဒီဟာသူ့ရဲ့လုတ်သက်34နှစ်အတွင်းမှာအဆိုးဝါးဆုံးအနေထားကိုရောက်နေပါတယ်လို့ဗြိတိန်ထောင်လိုင်း MI5 အကြီးအကဲအန်ဒရူးပါကာကအင်ကာနေ့မှာရှာရှာပါပါလူလူကိုပြောကြားတဲ့မင်းကုန်းမှာထည့်သွင်းပြောပါတယ်။ ISIS တွေးကြော်ရဲ့ဗြိတိန်နိုင်ငံပေါ်ကျန်းမာသမားအန်ဒီဟာတိတ်ကိုကြီးမားနေတယ်လို့မစ္စတာပါကာကပြောတာပါ။ဒီချင်းချောက်မှုအန်ဒီဟာဘယ်ပေါင်းစုံကဖြစ်ပြီးသူတို့လှုပ်ရှားမှုကကြီးကျယ်တယ်လို့တိတ်ကိုမြန်ဆန်နေပြီးဒီလိုလှုပ်ရှားမှုကအရင်ကတခါမှမတွေ့ဘူးပဲ။ MI5 ရဲ့တုံ့ပြန်မှုကလည်းအလားတူပါလို့ပြောပါတယ်။ လုံခြုံရေးဝန်ဆောင်မှုပေးနေတဲ့ဒီဖွဲ့အနေနဲ့ဒီနေ့မှာချင်းချောက်မှုတိတ်ကိုတိုးလာတာတွေ့ရပြီးလန်ဒန်နဲ့မန်ချက်စတာဒေသတွေမှာတိကျတိုက်ခိုက်မှုတွေကနေတေဆွန်အောင်သူပေါင်းဟာ36ယောက်အထိရှိလာတယ်လို့မစ္စတာပါကာကပြောပါတယ်။ဗြိတိန်နိုင်ငံမှာလွန်ခဲ့တဲ့၄နှစ်အတွင်းထိတိုက်ခိုက်မှုလှုပ်ဆောင်မှုကြံစည်မှု20လောက်ကိုကြိုတင်တားမြစ်နိုင်ခဲ့ပြီးနောက်ထပ်အများပြားကိုလည်းရဲတွေနဲ့ MI5 ထောက်လှမ်းရေးကကြိုတင်ပြီးတားဆီးနိုင်နေမယ်လို့ပြောပါတယ်။
အမေရိကန်ပြည်ထောင်စုမူရစ်စေးထင်းချုပ်ရေးဌာနအကြီးအကဲဖြစ်သမ္မတထရမ့်ကအမည်တင်သွင်းခဲ့တဲ့အောက်လွှတ်တော်မှတ်ထွန်မာရီနိုကသူ့ရဲ့အမည်တင်သွင်းတာကိုပြန်ပြီးတော့ရုပ်သိမ်းပေးဖို့တောင်းဆိုခဲ့တယ်လို့မနေ့ကပဲသမ္မတထရမ့်ကပြောပါတယ်။အောက်လွှတ်တော်ရီပါဘလစ်ကန်အမတ်မာရီနိုဟာအမေရိကန်တခွင်ကလူ့အဖွဲ့အစည်းတွေမှာမူရစ်စေးဝါးဖြန့်ဖြူးမှုတွေကိုရော့ကျသွားအောင်ပြည်ထောင်စုအစိုးရရဲ့ကြိုးပမ်းမှုတွေကိုအားနည်းစေမဲ့အရေးကြီးတဲ့ဥပဒေမူကြံအတီးပြွေးမှာအဓိကနေရာကလေပါဝင်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်ပိုင်းသူ့ရဲ့အမည်တင်သွင်းမှုကိုရုပ်သိမ်းလိုက်တာဖြစ်ပါတယ်။ Washington Post သတင်းစာနဲ့ CBS ရုပ်မြင်သံကြားတွေကမူရစ်ဆေးပြဿနာနဲ့ပတ်သက်ပြီးတော့ Mario ရဲ့အခမ်းကဏ္ဍအကြောင်းကိုသတင်းတွေထုတ်လွှင့်ခဲ့ပြီးတဲ့နောက် Marino ရဲ့အမည်တင်သွင်းခံရမှုကိုပြန်ရုပ်သိမ်းမဲ့လာလာနဲ့ပတ်သက်ပြီးသမ္မတ Trump ကတင်းနာတယ်လို့ကထုတ်ပြောခဲ့တာဖြစ်ပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီဝေအမေရိကန်တကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေကိုစပြီးစစ်ဆေးနေတာမို့အင်ကာနေမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်မြန်မာဒုက္ခသည်တွေထွက်ပြေးလာမှုရော့သွားတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ထွက်ပြေးဖို့လုပ်နေကြတဲ့ဒုက္ခသည်တသောင်းခွဲလောက်ကတော့စားနပ်ရိက္ခာအထောက်အကူပစ္စည်းတိတ်မရှိပဲကျန်နေနေကြရတာပါ။ဩဂုတ်လ25အာဆာချမ်းဖက်ဖွဲ့ရဲစခန်း30ကိုတိုက်ခိုက်ခဲ့တဲ့နောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးလာတဲ့ဒုက္ခသည်ကစနေနေ့ညမှာနောက်ထပ်ပြေးသူတွေနဲ့ထပ်ပြီးပြေးသူတွေနဲ့ပေါင်းစုစုပေါင်း 58,000 လောက်ရှိနေပြီးအဲ့ဒီထဲမှာကလေးငယ်က60ရာနှုန်းရှိနေတယ်လို့ UNHCR ကပြောကြားလိုက်ပါတယ်ဒုက္ခသည်အများပြားဟာထွက်သွားဖို့ချိန်ချမှုဒါမှမဟုတ်တပ်ဖြတ်မှုတွေရှိနေတဲ့ကြားကအစပိုင်းမှာရခိုင်မြောက်ပိုင်းကသူတို့နေရာမှာပဲဆက်နေဖို့ဆုံးဖြတ်ခဲ့ကြပေမဲ့အခုသူတို့ရွာတွေမိရှုလို့ထွက်ပြေးလာတာလို့ Geneva UNHCR ရုံးချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မောင်တော်နေကြားဆောင်တက်ကဒုဗိုလ်မှူးကြီးစိုးမြင့်ဦးကတော့မြန်မာအာဏာပိုင်တွေကသူတို့ကိုလုံခြုံရင်းနဲ့အခြေခံလိုအပ်တာတွေပေးမယ်လို့ဂရိပေးဖြောင်းပြနေတဲ့ကြားကနေမွတ်စလင်ဒေသခံတွေကအခုလိုထွက်ပြေးကြတာလို့ VOA မြန်မာပိုင်းကိုပြောပါတယ်။အာဏာပိုင်တွေကပို့ပြီးကောင်းကောင်းမွန်မွန်အကာအကွယ်ပေးမယ်လို့ပြောပေမဲ့ဒီဒေသခံတွေကိုမတားနိုင်ဘူးလို့ရိုညာတူဦးဖြစ်တဲ့ဦးလာထွန်းကပြောပါတယ်
။နေပြည်တော်လေစိတ်မှာတရားမဝင်လက်နက်နဲ့မူရစေးဝါးတွေဖမ်းမိခဲ့တဲ့မှုနဲ့ပတ်သက်ပြီးတော့ရှာဖွေစစ်ဆေးမှုတွေဆက်ပြီးတော့လုပ်တဲ့အခါမှာတနက်တချို့ကိုထပ်ပြီးတော့တင်စီရမိပြီးတော့တန်တရားရှိသူတချို့ကိုလည်းထပ်ပြီးတော့ဖမ်းဆီးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ပြည်တော်စုဝင်ကြီးဟောင်းဦးတင်ဆန်းရဲ့သားဖြိုးကိုကိုတင်ဆန်းတဲ့အပေါင်းပါတီတွေကလူဆက်နှစ်ဦးနဲ့လက်နက်20ခုကိုဖမ်းဆီးတင်စီထားတယ်လို့ပြည်ထောင်စုဝင်ကြီးဦးအောင်စိုးကမနေ့ကတင်ရောက်တွေကိုပြောပါတယ်။ဂွင်းဆက်တရေခံတွေကိုဆက်ပြီးတော့ရှာဖွေဖော်ထုတ်နေတယ်လို့လည်းသူကဆိုပါတယ်။လောဆယ်တော့ဖြိုးကိုကိုတင်ဆန်းကိုတရားမဝင်လက်နက်ကင်ဆောင်မှုမူရစ်စေဝါမှုတွေနဲ့အမှုဖွင့်ထားပါတယ်။ဒီအခြေအနေကအကြမ်းဖက်ဥတွေနဲ့လည်းညီဆွန်းတယ်လို့မြန်မာနိုင်ငံလွတ်လပ်သောရှင်းနေများအသင်းကဦးသိန်းတန်ဦးကဆိုပါတယ်။
ပြည်ကွန်မြူနတီပါတီက19ချိန်မြောက်ပါတီညီလာခံကိုအခုတန်လှည့်နေချိန်မှာပဲစတင်ကျင်းပဖို့လုပ်နေပါပြီ။၅နှစ်တစ်ချိန်ခေါင်းဆောင်အပြောင်းလဲဖြစ်လျက်ရှိတဲ့ဒီပါတီညီလာခံမှာသမ္မတရှီဟာတရုတ်နိုင်ငံအာဏာအရှိဆုံးပုဂ္ဂိုလ်ဖြစ်နေဘယ်လိုဆက်ပြီးထိန်းထားနိုင်မလဲဆိုတာကိုလူများကစိတ်ဝင်စားနေတာပါ။ပါတီညီလာခံကျင်းပမှာမို့လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်လဲချထားပါတယ
်။ခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်မှာပါရှင်။မြန်မာတပ်မတော်အနေနဲ့အကြမ်းဖက်မှုနှိမ်နင်းရေးအတွက်နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတစ်ခုတည်းနဲ့အပြေရှားလို့မရနိုင်ကြောင်းကုလသမဂ္ဂနိုင်ငံရေးယာဌာနအကြီးအကဲ Jeffrey Flatman ကပြောကြားလိုက်ပါတယ်။ရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောဆိုမှုတွေဟာလက်တွေ့နဲ့ပြောင်းပြန်ဖြစ်နေတဲ့အတွက်ဒေသခံတွေကကြေညာမှုမရှိကြကြောင်းမြန်မာနိုင်ငံကို9ရက်ကြာလာရောက်ခဲ့တဲ့ Mr. Flatman နဲ့တွေ့ဆုံဆွေးနွေးစဉ်မှာတပ်မတော်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းပြောဆိုခဲ့တာပါ။ဒေါက်ခင်မျိုးသက်ကပဲအပြည့်အစုံကိုပြောပြမှာပါရှင်
။မြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့ကုလသမဂ္ဂနိုင်ငံရေးအကြီးအကဲလက်ထောက်အတွင်းမှူးချုပ် Jeffrey Feldman ရဲ့အောက်တိုဘာ17ရက်ကနေ18ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ တမရအခြေခဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်အစိုးရတာဝန်ရှိသူတွေအပြင်နိုင်ငံတကာတန်တမန်တွေ NGO တွေနဲ့အရက်ဖက်လူမှုလူအတိုင်းဝန်ကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံခဲ့တာပါဒါအပြင် NCA အဖြစ်အစားချုပ်လက်မှတ်ရေးထိုးပွဲနှစ်ပတ်လည်ခန်းနာကိုပါတက်ရောက်ခဲ့ပြီးတိုင်းဒါကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံရမှာရခိုင်အရေးနဲ့အတူဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဗန်ဒူဂျာရစ်ကအင်ကာနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
Most of Mr. Feldman's discussion focused on the situation in Rakhine State.
ကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲ Mr. Feldman ရဲ့ခီးစဉ်အတွင်းရခိုင်အရေးအပြင်ဩဂုတ်25ရက်အကြမ်းဖက်တိုက်ခိုက်မှုနဲ့အတူစစ်တပ်ရဲ့နယ်မြေရှင်းလင်းရေးတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေအရေးကိုအဓိကဦးစားပေးဆွေးနွေးခဲ့ပါတယ်။ရခိုင်မြောက်ပိုင်းအတွက်လူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိအပြည့်အဝပေးခွင့်ပြုဖို့နဲ့ဒုက္ခသည်တွေသူတို့သဘောနဲ့သူတို့ဂုဏ်သိက္ခာရှိရှိဘေးကင်းစွာနေရရင်းပြန်ခွင့်ပြုဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်တောင်းဆိုချက်ကိုလည်းထားလောင်းပြောကြားခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေနေရပြန်နိုင်ရင်းနဲ့ရခိုင်ရင်းနဲ့ပတ်သက်ပြီးအစီအစဉ်တွေနဲ့မူဝါဒတွေချမှတ်ဖို့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးအောက်တိုဘာ၁၂ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကနိုင်ငံတော်ကိုတင်ပြခဲ့တဲ့အတွက်မစ္စတာဖယ်မန်ကကြိုဆိုလိုက်ပြီးဒီလိုလှုပ်ဆောင်မယ့်အလုပ်တွေအတွက်ထိထိရောက်ရောက်အကူအညီပေးနိုင်စွမ်းရှိတဲ့ကုလသမဂ္ဂရဲ့အကူအညီကိုရယူဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းခဲ့တယ်လို့လည်းပြောပါတယ်။ဩဂုတ်25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့ကလုံခြုံရေးကင်းစစ်ခန်းတွေကိုဝင်ပြီးစီးနှင်းခဲ့တဲ့နောက်ပိုင်းတမရော့ကနေမီရှင်းလင်းရေးလှုပ်ဆောင်ခဲ့တာပါ။တမရော့အနေနဲ့နေမီရှင်းလင်းရေးလှုပ်ဆောင်မှုတစ်ခုတည်းနဲ့အကျန်းဖက်သမားတွေကိုနှိမ်နှင်းအပြေရှာလို့မရနိုင်ကြောင်းတမရော့ကာကွယ်ဦးစီးချုပ်နဲ့တွေ့ဆုံစဉ်အတွင်းမစ္စတာဖက်မန်ကပြောကြားခဲ့တယ်လို့လည်းကုလတွင်းမှုချုပ်ယုံပြောခွင့်ရကပြောပါတယ်
။ In his talks with leaders of the armed forces, Mr. Feldman noted that the UN's experience, successful counter-terrorism efforts do not rely exclusively on security measures.
ကုလသမဂ္ဂရဲ့အတွေ့အကြုံအရအကျန်းဖက်နေနည်းရေးလှုပ်ဆောင်ရမှာနယ်မြေရှင်းလင်းရေးလှုပ်တာတစ်ခုတည်းနဲ့အပြေရှာလို့မရနိုင်ကြောင်းတမရော်အရာရှိတွေနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်။ဒါ့အပြင်ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းလှုပ်ဆောင်ပေးဖို့နဲ့ရခိုင်ဒေသမှာတာဝန်ကျတဲ့လူမျိုးရေးတာဝန်ခံတွေလူခွင့်ရေးချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲမှုတွေအတွက်ယုံကြည်ရတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ပါတိုက်တွန်းခဲ့ပါတယ်။ပြည်မှုကျူးလွန်သူတွေကိုအရေးယူပေးဖို့နဲ့ရခိုင်ဒေသနေလူမှုအသံဝိုင်းတွေကြားကြောက်ရွံ့မှုနဲ့မယုံကြည်မှုတွေပပျောက်သွားအောင်ခွဲခြားမှုတွေမရှိဘဲတရားဥပဒေနဲ့အညီလှုပ်ဆောင်ပေးပါလို့အလေးနဲ့ပြောကြားခဲ့ပါတယ
်။ကုလသမဂ္ဂနိုင်ငံတကာအကူအညီအဖွဲ့တွေနဲ့သတင်းသမားတွေကရိုဟင်ဂျာမွတ်စလင်တွေကိုမြန်မာအစိုးရတပ်တွေကတပ်ဖြတ်မတင်းကျင်တာနဲ့နေအိမ်မီးရှို့တာတွေလှုပ်ဆောင်တယ်လို့ဆိုပြီးဆွဆွဲခဲ့ကြတယ်လို့ကုလသမဂ္ဂလူခွင့်ဆိုင်ရာအကြီးအကဲကဒါဟာလူမျိုးတုံးတပ်ဖြတ်မှုအနေနဲ့ပြတ်ထန်းမဲ့နမူနာဖြစ်နိုင်တယ်လို့ပြောဆိုခဲ့တာပါ။ကုလသမဂ္ဂရဲ့ဒီပြောကြားချက်တွေဟာရခိုင်ရေးအတွက်တမိုင်းချောင်းကိုပြန်မကြည့်ပဲဝေဖန်နေတယ်လို့ဒါဟာလက်တွေနဲ့မကပ်ညီပဲပြောင်းပြန်ဖြစ်နေတဲ့အတွက်ဒေသခံတွေကမချေနှက်ကြကြောင်းမစ္စတာဖယ်မန်နဲ့တနင်္လာနေ့ကတွေ့ဆုံခဲ့တဲ့တက်မရော့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကသူ့ရဲ့ Facebook မှာရေးသားထားပါတယ်ရခိုင်ပြည်နယ်ဖြစ်စဉ်နဲ့ပတ်သက်ပြီးတမိုင်းချောင်းအချက်လက်ပြည့်ပြည့်စုံစုံသိပါမှဖြည့်ရှင်းဆောင်ရွက်နိုင်မှာဖြစ်တယ်လို့လက်တလောဖြစ်ပွားခဲ့တဲ့ဩဂုတ်လ25ရက်ဖြစ်စဉ်ဟာရဲစခန်း30နဲ့တပ်ဌာနချုပ်တို့ခုကိုအာဆာဖွဲ့ကအကြမ်းဖက်တိုက်ခိုက်တာခံခဲ့ရတာဖြစ်ကြောင်းနဲ့တပ်မတော်အနေနဲ့စီးမြင်ဥပဒေကျော်လွန်တဲ့လှုပ်ဆောင်မှုတွေမရှိတဲ့အပြင်စီကံဖောက်ပြက်သူရှိပါကဥပဒေနဲ့အညီအရေးယူမယ်လို့လည်းမစ္စတာဖယ်မန်ကိုပြောကြားခဲ့ကြောင်းဖော်ပြထားပါတယ်။ရခိုင်မြောက်ပိုင်းဒေသကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂနိုင်ငံရေးအကြီးအကဲဟာမကြာသေးခင်ကအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ဒေသကလူမှုအတိုင်းဝန်းတွေကိုတွားရောက်တွေ့ဆုံခဲ့တယ်လို့မိရှုဖြက်စီးခံခဲ့ရတဲ့ရွာတွေကိုရဟတ်ရံနဲ့တွားရောက်ကြည့်ရှုခဲ့တာပါ။ဒါအပြင်2012ခုနှစ်ကလေးကဖွင့်နှံ့ခဲ့တဲ့စစ်တွေက IDP ဒုက္ခသည်စခန်းတွေကိုပါတွားရောက်ခဲ့ပြီးရခိုင်ရေးကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာပါအကြံပြုချက်တွေအတိုင်းအကောင့်ထဲပေါ်ရေးအတွက်အကူအညီတောင်းခဲ့ရင်ကုလသမဂ္ဂကပေးနိုင်ကြောင်းလည်းပြောကြားခဲ့ပါတယ်။ကုလသမဂ္ဂရုံးချုပ်ရှိရာနယူးယောက်ကိုပြန်ပြီးရောက်တဲ့အခါမှာမစ္စတာဖယ်မန်ဟာကုလသမဂ္ဂအတွင်းမှုချုပ်ကိုအစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ တဆက်တည်းပဲဒီဘင်္ဂလားဒေ့ရှ်နယ်စပ်ကိုဒီရက်ပိုင်းအတွင်းအသစ်ရောက်ရှိလာတဲ့တောင်းနေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ရဲ့ရွာတွေမိရှုခံရတဲ့အတွက်ကြောင့်နေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရတာဖြစ်တယ်လို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ကမနေ့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ဒီတော်တွင်ဆက်သွယ်ရေးဂျူဒူကနေအသစ်ရိုက်ယူထားတဲ့ဓာတ်ပုံတွေအရလဲဩဂုတ်လ25ရက်နေ့နောက်ပိုင်းအနည်းဆုံးရိုဟင်ဂျာရွာပေါင်း288ရွာပြစ်မှတ်ထားမိရှုခံခဲ့ရတယ်လို့ HRW လူခွင့်ရေးဖွဲ့ကြီးကလည်းထုတ်ပြန်ကြေညာခဲ့ပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်ဘင်္ဂလားဒေ့ရှ်ဘက်ကိုဝင်ခွင့်ရဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကလေကွင်းတွေမှာစောင့်ဆိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း 15,000 ရှိနေပြီးသူတို့ရဲ့အခြေအနေကိုစိုးရိမ်မိကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအောက်တိုဘာလ18ရက်နေ့ကပြောကြားလိုက်ပါတယ်အခုရပိုင်းအတွင်းရောက်လာတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေရှိရာကို UNHCR ဝန်ထမ်းတွေတွားရောက်တွေ့ဆုံမေးမြန်းခဲ့ကြောင်းမနေ့အင်္ဂါနေ့ကဂျနီဗာကုလသမဂ္ဂမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း UNHCR ပြောခွင့်ရပုဂ္ဂိုလ်အန်ဒရီမဟက်ချစ်ကအခုလိုပြောပါတယ
် Many say they had initially chosen to remain in their homes in Myanmar's northern Rakhine state despite repeated threats to leave or be killed
they finally ရခိုင်ပြည်နယ်မြောက်ပိုင်းကသူတို့နေရရွာတွေကနေထွက်ခွာဖို့ဓမ္မမဟုတ်အသက်ခံရမယ်လို့ချင်းချောက်မှုတွေထပ်ခါရှိနေပေမဲ့အစပိုင်းမှာတော့အများစုဟာနေအိမ်ကနေထွက်မပြေးကြဘူးလို့ဒုက္ခသည်တွေကပြောပါတယ်။နောက်ဆုံးသူတို့ရွာတွေကိုမိရှို့တဲ့အခါကျမှထွက်ပြေးခဲ့ကြတာပါ။အစ်စ်ရောက်လာတဲ့ဒုက္ခသည်တွေကိုမနေ့ကစပြီး UNHCR ဝန်ထမ်းတွေကနေတွေ့ဆုံမေးမြန်းရမှာသူတို့တွေဟာဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်ဖို့နေပူမိုးရွာမရှောင်တရင်တစ်ပတ်ဓမ္မမဟုတ်ရင်တစ်ပတ်ထက်ပိုးပြီးတော့လမ်းလျှောက်ခဲ့ကြတယ်လို့ပြောပြခဲ့ကြပါတယ်။
တနင်္ဂနွေညပိုင်းကလေးကဒုက္ခသည်ပေါင်းခမန်းချီ1000ကနေ 15,000 ထိဟာဘင်္ဂလားဒေ့ရှ်အရှေ့တောင်ပိုင်းနယ်စပ်ကအန်ဂျူမန်ပါရာရွာကိုရောက်ရှိလာကြပြီးအင်္ဂါနေ့မနေ့ပိုင်းအထိထပ်မံရောက်ရှိလာတဲ့ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေစီသွားခွင့်ရဖို့လေခွင်းတွေထဲမှာစောင့်ဆိုင်းနေကြကြောင်းအန်ဒရီမဟက်ချစ်ကပြောပါတယ
် As of this morning they are still squatting in the paddy fields of Anjuman Para village in Bangladesh.
Bangladesh နိုင်ငံ Anjuman Para ရွာမှာဒုက္ခသည်တွေဟာဒီကနေ့မနေ့အချိန်ထိထိုင်းပြီးတော့စောင့်ဆိုင်းနေကြပါတယ်။နေဆက်ကနေ Bangladesh ဘက်ထဲကိုဝင်လာဖို့အာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်နေကြတာပါ။မြန်မာဘက်ချမ်းမှာတော့တနက်ပြစ်ခတ်တန်တွေညတိုင်းလိုလိုကြားနေရပါတယ်
။မြန်မာအာဏာပိုင်တွေဘက်ကတော့ Bangladesh ဘက်ကိုဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်မပြေးကြဘူး။လူသားချင်းစာနာမှုအကူအညီတွေကိုထောက်ပံ့ပေးမှာဖြစ်တယ်လို့ကမ်းလှမ်းပြောဆိုမှုတွေရှိပေမဲ့သူတို့တွေကလက်မခံကြဘူးလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ခရိုင်ကြီးကန်းပြည်မှာရှိတဲ့ဌာနချုပ်အမှတ်1နေကြားဆောင်တပ်ဖွဲ့ကဒူရဲမှုကြီးစိုးမြင့်ဦးက VOA ကိုပြောပါတယ
်သူတို့ရဲ့စိတ်ထဲမှာကျွန်တော်အမြင်ပြောရရင်တော့အကြောက်တရားတွေကလွှမ်းမိုးနေရလို့ထင်ပါတယ်ခင်ဗျာဒါကြောင့်ဟိုဘက်ကသွားရင်လားသူတို့ရဲ့အသက်အန္တရာယ်နဲ့သူတို့လုံခြုံမှုတွေဖိတ်ချပြီးဆိုရဲအနေအထားမျိုးလဲတစ်ဖက်ကတွေးနိုင်တယ်လို့တစ်ဖက်ကလည်းလမ်းပြီးတော့မှချင်းကြောက်ပြီးမင်းတို့ဒီမှာနေလို့ရှိရင်တော့ပြန်ပြူมาပဲမင်းတို့အသက်အန္တရာယ်လဲမင်းတို့တနေ့မဟုတ်တနေ့မင်းတို့သေးมาပဲအဲ့လိုမှမဟုတ်ဘူးဆိုရင်လည်းငါတို့ကမင်းတို့လာပြီးတော့တက်ပြတ်มาပဲဆိုတော့ဒီလိုဆက်သွယ်မှုတွေနဲ့ဒါအကြောက်တရားတွေကိုသူတို့ကြိုက်ပင်းပြီးတော့มาလှုပ်ဆောင်နေတယ်လို့ကျွန်တော်အနေနဲ့တော့ဒါသုံးသပ်မိပါတယ
်ဒီတော်တွင် satellite ဆက်သွယ်ရေးဂျူရုကနေအသက်ရိုက်ယူထားတဲ့ဓာတ်ပုံတွေအရာဩဂုတ်လ25ရက်နေ့ကလေးကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံးဝဒါမှမဟုတ်တစိမ့်တစ်ပိုင်းမိရှုခံရတဲ့ရွာပေါင်းအနည်းဆုံး288ရွာရှိနေကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီပုံတွေအရနေမြေရှင်းလင်းရေးရပ်ဆိုင်းခဲ့တယ်ဆိုတော့စက်တင်ဘာလ5ရက်နေ့နောက်ပိုင်းမှာရွာပေါင်း60ကျော်ထပ်ပြီးမီးလောင်ခံထားရတာကိုတွေ့ရှိခဲ့ရကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
်။ One of the important parts of this is that the satellite imagery which is both before shows pictures of these villages before and after the burnings
ဒီချီဆုံးပိုင်းကရွာတွေမီးမလောင်ခင်ကတပ်ပုံတွေနဲ့မီးလောင်ပြီးတဲ့နောက်ပိုင်းပုံတွေကိုရှင်းပြကြည့်မယ်ဆိုရင်မြန်မာစစ်တပ်ကသူတို့ရဲ့နယ်မြေရှင်းလင်းရေးကိုရပ်ဆိုင်းလိုက်တယ်ဆိုတဲ့နေ့နောက်ပိုင်းမှာထပ်ပြီးတော့မီးလောင်ခံရတယ်ဆိုတာကိုပြနေပါတယ်စက်တင်ဘာလ5ရက်နေ့ကလေးကမီးရှို့ခံရတဲ့ရွာပေါင်းအနည်းဆုံး66ရွာရှိနေတယ်ဆိုတာကိုပြနေပါတယ်အဲ့ဒီရဆွဲကလည်းလုံခြုံရေးတပ်တွေဘက်ကနေမီရှင်းရေးကိုရက်ဆိုင်ခဲ့တဲ့ရက်ဖြစ်တယ်လို့အစိုးရကိုယ်တိုင်ပြောထားတာ
ပါ HRW သတင်းထုတ်ပြန်ချက်မှာလည်းဆက်သွယ်ရေးဂျူဒူကနေရိုက်ထားတဲ့ဓာတ်ပုံအစ်စ်တွေမှာမီးလောင်ထားတဲ့ရိုဟင်ဂျာရွာတွေနားကအကောင်းပကတိအတိုင်းရှိနေတဲ့ရခိုင်တိုင်းရင်းသားရွာတွေကိုအတိအကျမြင်ရကြောင်း Brett Adams ကဆိုပါတယ
် The satellite images tell us what happened. They don't tell us who did it.
ဆက်သွယ်ရေးရုပ်ကနေရိုက်ထားတဲ့ဓာတ်ပုံတွေကနေဘာတွေဖြစ်ခဲ့တယ်ဆိုတာကိုကျွန်တော်တို့ပြနေပါတယ်ဘယ်သူတွေလုတ်တယ်ဆိုတာကိုတော့ကျွန်တော်တို့မသိရပါဘူးဒါပေမဲ့ကျွန်တော်တို့မြင်ရတာကရိုဟင်ဂျာရွာတွေကိုပဲပိတ်မှတ်ထားပြီးတော့မိရှုခံရတာဖြစ်ပါတယ
်အာဆာခေါ်ရိုဟင်ဂျာလက်နက်ကိုင်ဖွဲ့ကနေဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးစခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်မြန်မာလုံခြုံရေးတပ်တွေဘက်ကပြန်လည်နှိမ်နင်းတဲ့အနေနဲ့နယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့ပြီးနောက်မှာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်အရွေအတွက်ဟာ 9,800 ကျော်ရှိနေကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်ရှင်ဗုဒ္ဓဘုနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြပါနားဆင်နေကြတာပါရှင်အခုဆက်လက်ပြီးတော့လေဒီမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်အရွေအတွက်ဟာ 9,800 အထိရှိနေကြောင်းနဲ့ဒီထဲက60ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်။အဲ့ဒီကလေးတွေဟာအသက်အန္တရာယ်ကိုချိန်ချောက်တဲ့အခြေအနေတွေ၊ကူးစက်လွယ်တဲ့ရောဂါတွေရဲ့ချိန်ချောက်မှုတွေကြားမှာနေထိုင်နေကြရတယ်လို့လည်း UNICEF ကပြောပါတယ်။ VOA သတင်းတောက် Lisa Shaline Geneva ကပေးပို့ထားတဲ့သတင်းကိုဦးဆက်မိုးဝေကဆက်ပြီးတင်ပြမှာပါရှင
်။ကုလသမဂ္ဂကလေးများရမငွေအဖွဲ့ UNICEF ရဲ့ပြောခွင့်ရအမျိုးသမီး Marisi Makado ဟာမြန်မာနိုင်ငံနဲ့နေဆက်ချင်းထိဆက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေမကြခင်ကပဲပြန်ရောက်လာတာပါအဲ့ဒီခီးစဉ်အတွင်းလူတွေဟာတောင်ဆောင်တွေမှာငှက်လောင်ရင်တဘောမျိုးပြုတ်ကျလူဆဲဆဲဖြစ်နေတဲ့နေအိမ်လေးတွေမှာနေနေကြတာတွေ့ခဲ့ရပါတယ်အဲ့ဒီလိုဖြစ်တယ်လို့ဆောက်ထားတဲ့အိမ်လေးတွေခဏခဏနိုင်လာပြီးတော့မိုးတွေရွာလေပြင်းတွေတက်ခဲ့ရင်ပြိုကျသွားနိုင်တဲ့အနေအထားမျိုးရှိနေပါတယ်ကော့ဆက်စ်ပဇားမှာကလေးတွေဟာရွှွန်ရည်ကနေတွေကမတန့်ရှင်းတဲ့ရည်တွေကိုတောက်တုံးနေကြတာကိုသူမှတွေ့ခဲ့ရပြီးဒါဟာဝမ်းပြက်တဲ့ယောဂဖြစ်ပွားမှာအထူးစိုးရိမ်ရတဲ့အခြေအနေမျိုးဖြစ်တယ်လို့သူမကပြောပါတယ်။ဒီလအတွင်းတရင်ဘတ်တပတ်ထဲမှာပဲနာမကျန်းမှုတတောင်းလောက်အဲ့ဒီမှာဖြစ်ပွားခဲ့ပါတယ်။ညင်ညင်ပပနေထိုင်နေကြရတဲ့ကလေးတွေမှာအရေးပြားနဲ့ဆိုင်တဲ့ယောဂတွေဖြစ်နေကြတယ်လို့သူကပြောပါတယ်။ဒုက္ခတွေအများစုဟာကလေးတွေဖြစ်ကြတယ်လို့သူမကပြောပါတယ်
။ About 58% of the refugees are children.I think that comes up to 330.
ဒုက္ခသည်ရဲ့58ရာခိုင်နှုန်းလောက်ဟာကလေးတွေပါ။ကျမထင်တော့3,000-3,800လောက်အထိရှိပါတယ်
။တောင်းနဲ့ချီတဲ့ကလေးတွေဟာကျမကြီးစောင့်ရှောက်မှုမရကြဘူးလို့သူမကပြောပါတယ်။တသိန်းလောက်ရှိတဲ့အစ်စ်ထမံရောက်ရှိလာတဲ့ဒုက္ခသည်ကလေးတွေဟာအသက်အန္တရာယ်ရှိတဲ့ကြောက်ဝက်သက်ပိုလီယိုစတဲ့ရောဂါတွေကိုကာကွယ်နိုင်တဲ့ခုခံစွမ်းအားမရှိကြဘူးလို့လည်းပြောပါတယ်။ကလေးတွေကိုကျမကြီးစောင့်ရှောက်မှုပေးရေးကအရေးကြီးဆုံးဖြစ်တယ်လို့မကတော့က VOA ကိုရှင်းပြပါတယ်။
Right now, the life-saving priority is the most critical, and children need safe water. They need to live in a clean environment. They need to be protected
from disease. ကြည့်ကြတဲ့ယောဂကူးစက်မှုတစ်စုံတစ်ခုဖြစ်လာခဲ့မယ်ဆိုရင်ကင်တွယ်ဆောင်ရွက်ဖို့အတွက်ကျမတို့အားလုံးပြင်ဆင်ထားဖို့လိုပါတယ်
။သူမဟာကြောက်မဲ့ဖော်ရအခြေအနေစိုးနဲ့ကြုံတွေ့ခဲ့ရတဲ့အမျိုးသမီးအဖွဲ့တစ်ဖွဲ့နဲ့တွေ့ဆုံခဲ့ရပြီးသူတို့ရဲ့အတွေ့အကြုံတွေပြန်ပြောပြတာကိုနားထောင်ခဲ့ရတယ်လို့မကားတို့ကပြောပါတယ်။အဲ့ဒီအမျိုးသမီးတွေထဲမှာဆယ်ကျော်တက်ရွယ်နှစ်ယောက်လည်းပါဝင်ပါတယ်
။ And they were terrified because they had lost family members so they were alone.They were terrified about their future. They were terrified about having a safe place to sleep.
သူတို့ဟာထိတ်လန့်တုန်လှုပ်နေကြတယ်။ဘာကြောင့်လဲဆိုတော့သူတို့ရဲ့မိသားစုတွေပျောက်ဆုံးနေကြပြီ။အထီးကျန်ကျန်ရနေလို့ဖြစ်ပါတယ်။အနာဂတ်မှာဘာဖြစ်မလဲဆိုတာကိုလည်းစိုးရိမ်နေကြတာပါ။သူတို့ကိုအကာအကွယ်ပေးထားပေမဲ့သူတို့ကိုစားတောက်ဖို့အတွက်ဖြည့်ဆည်းပေးထားပေမဲ့လုံခြုံစိတ်ချစွာအိပ်စက်ဖို့အတွက်နေရာတနေရာအတွက်ထိတ်လန့်နေကြတာပါ။ကြောက်တဲ့နေရာမှာကိုသူတို့ကကြောက်လန့်နေပါတယ်။သူတို့ရဲ့အနာဂတ်တွေစိုးရိမ်နေကြတာပါ
။သူတို့ထိတ်လန့်တုန်လှုပ်မယ်ဆိုလဲထိတ်လန့်လောက်ပါတယ်လို့မကားတို့ကပြောပါတယ်။ UNICEF အနေနဲ့အရေးပေါ်ထောက်ပံ့ကူညီဖို့လိုအပ်နေတဲ့ဒေါ်လာ86တန်းနဲ့9ရာခိုင်နှုန်းသာရရှိထားပါသေးတယ်။ဒါဟာကလေးတွေကိုနောက်6လကျော်သာအထောက်ပံ့ပေးနိုင်မှာဖြစ်တယ်လို့သူမကပြောပါတယ်။ပတ်စံမရှိရင်ရိုဟင်ဂျာကလေးတွေတည်ဆုံကြရလိမ့်မယ်လို့သူမကသတိပေးပါတယ်။UNICEF အဖွဲ့အနေနဲ့လူပေါင်း 4,000 အတွက်တန်ရှင်းတဲ့ရေတဲပို့ပေးနေတာကိုရပ်ဆိုင်းလိုက်ပြီးဖြစ်တယ်လို့သူမကပြောပါတယ်။သူမရဲ့အဖွဲ့အစည်းအနေနဲ့အိမ်သားတွေလုံလောက်အောင်စောင့်မပေးနိုင်ပါဘူး။အာဟာရဓာတ်ညော်နေနေပြီးအသက်အန္တရာယ်ပါစိုးရိမ်ရတဲ့ကလေးငယ်တောင်ခွဲကိုအာဟာရဓာတ်ပြည့်ဝတဲ့အစားအစာတွေ မထောက်ပံ့ပေးနိုင်မဲ့ဖြစ်နေတယ်လို့ UNICEF အဖွဲ့ရဲ့ပြောခွင့်ရသူမကားဒုကပြောပါတယ်ခင်ဗျာ
ဥဆက်မွေပြပြသွားတာပါမထောက်ခင်နိုင်ပိုင်းတွင်ကျင်းပတော့မဲ့တရုတ်ကွန်မြူနစ်ပါတီညီလာခံမှာနိုင်ငံရဲ့ချားမှာမရေမယာနဲ့စွန့်စားရင်းနှီးမြှုပ်နှံနေကြတဲ့တရုတ်ကုမ္ပဏီတွေကိုအရင်ကတည်းကပုံပြီးတော့ထိန်းချုပ်နိုင်ငံဖို့ဆွေးနွေးမဲ့သဘောရှိနေတယ်လို့သုံးသပ်နေကြပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်ကနေစိုက်ဘယ်ဂူပတာပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ
။နောက်ဆုံးကျင်းပတဲ့2012ခုနှစ်18ကြိမ်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံနောက်ပိုင်းရှီကျင်းပင်ကလည်းပါတီတဲ့အာဏာပိုရလာတယ်လို့တရုတ်နိုင်ငံရဲ့အခမ်းကဏ္ဍကလည်းကမ္ဘာနိုင်ငံရေးဇက်ခုံမှာတိတိတသာထင်ရှားလာပါတယ်။အခုလာမဲ့19ကြိမ်မြောက်ပါတီညီလာခံကိုလူအတော်များများကအာရုံစိုက်နေပါတယ်။ငါးနှစ်တကြိမ်ခေါင်းဆောင်အပြောင်းလဲဖြစ်လေရှိတတ်တဲ့ပါတီညီလာခံမှာသမရရှိကတရုတ်နိုင်ငံရဲ့အာဏာအရှိဆုံးပုဂ္ဂိုလ်အဖြစ်ဘယ်လိုဆက်ထိန်းထားမလဲဆိုတာကိုစိတ်ဝင်စားနေကြတာပါဒါအပြင်ဒီညီလာခံဟာလာမယ့်၅နှစ်အတွက်အစိုးရစီးပွားရေးမူဝါဒကိုရေးဆွဲဖို့လည်းဖြစ်ပါတယ်အဓိကဆောင်ကြည့်ရမယ့်အချက်ကတော့တရုတ်နိုင်ငံမှာကျွယ်ဝချမ်းသာပြီးဩဇာအာဏာတက်လာနေတဲ့ပုဂ္ဂိကလုပ်ငန်းရှင်ကြီးတွေကိုပါတီကတင်းကျပ်ကင်တွယ်တော့မလားဆိုတာပဲဖြစ်ပါတယ်ဗနာယီယူစီမှုတွေပုံမှန်မဟုတ်တဲ့ငွေကြေးတွေကိုစောင့်ကြည့်ဖို့ပါတီကမူဝါဒချမှတ်ထားတဲ့အတိုင်းလွန်ခဲ့တဲ့6လတာကာလအတွင်းပင်လယ်ရခြားတရုတ်ကုမ္ပဏီကြီးတချို့ကိုစောင့်ကြည့်လာပါတယ်ဒီလောက်ရက်ကစီးပွားရေးအတိုင်းဝိုင်းကြားစိုးရိမ်စိတ်ကိုတိုးလာစေတယ်လို့သုံးသပ်သူတွေကပြောပါတယ်ပီကင်းစီးပွားရေးတက္ကသိုလ်ဗနာယီနဲ့စီးပွားရေးဆိုင်ရာတွဲဘက်ပါမောက်ခခရစ္စတိုဖာဘယ်ဒင်းသုံးသပ်တာကတော့
We've seen it made very clear that companies and peopleTheir primary duty is to serve the party. I think there's a huge contradiction because
community နဲ့လုပ်ငန်းရှင်တွေရဲ့အဓိကတာဝန်ဟာပါတီကိုအထောက်အကူပြုဖို့ဖြစ်တယ်ဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းမြင်ခဲ့ရပါတယ်။ဒီနေရာမှာစန့်ကျင်ဘက်ကြီးနှစ်ခုရှိနေပါတယ်။အမြတ်ရဖို့လုပ်နေရင်လည်း community party ရဲ့အကျိုးကိုထမ်းဆောင်လို့မရနိုင်ပါဘူး။ဒါကတကယ်စန့်ကျင်ဘက်ကြီးနှစ်ခုပါ
။တစ်ချိန်တည်းမှာပဲစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မျိုးချစ်စိတ်တို့ချိုးချံချွေထားခြင်းတို့ဆိုတဲ့ community ဆန်တတ်မှတ်ချက်တွေနဲ့အညီလုပ်ငန်းကိုလဲပတ်ရမှာလားဆိုတာကလည်းမေးခွန်းထုတ်เสียပါနိုင်ငံသားမှာယင်းဤမြို့နံသူတွေအတွက်တရုတ်အစိုးရကတင်းကျပ်တဲ့စီးမင်းသစ်တွေချမှတ်ထားပြီးအင်ချာမြေရောင်းဝယ်ရေးလို့ဖြောပြေးရေးနဲ့အားကစားစီးပွားရေးလုပ်ငန်းလို့စွန့်စားရတဲ့နယ်ပယ်မှာယင်းဤမြို့နံနဲ့ကုမ္ပဏီတွေကိုအမိမဲစင်းတဲ့တတ်မှတ်ပွဲရှိလာပါတယ်ပင်လယ်ရခြားယင်းဤမြို့နံမှုကိုမတားမြစ်ဘူးလို့အစိုးရကပြောနေပေမဲ့တိုင်းပြည်အတွက်ဂုဏ်သိက္ခာညှိနှိုင်းစေတာမျိုးဖြစ်လာခဲ့ရင်အေးအေးယူခံရပွဲရှိနေတာပါပါတီကအရေးယူလာခဲ့သောဘယ်သူကမှအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကမြင်ပါတယ်တရုတ်ကုမ္ပဏီတွေနိုင်ငံသားစည်းကွက်မှာတွားရောက်ယင်းနှမြှုပ်နှံကြဖို့ကွန်မြူနစ်ပါတီကရောတရုတ်အစိုးရကပါအားပေးနေတာပါဒါမှလည်းကမ္ဘာအရေးအခင်းမှာတရုတ်နိုင်ငံကအဓိကကန္ဓာကပါနေတယ်ဆိုတာမျိုးကိုပြကြင်မုံရပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်တည်းတရုတ်ရဲ့နိုင်ငံသားအရန်ငွေကြေးတွေကဒေါ်လာဘီလီယံရာပေါင်းများစွာလျော့နေလာတဲ့အတွက်ဒါဟာနိုင်ငံတော်လုံခြုံရေးကိုထိပါလာတာဆိုပြီးကွန်မြူနစ်ပါတီကစုံစမ်းစစ်ဆေးမှုတွေဆလုပ်ခဲ့တယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဗဟိုကလက်ထောက်ဒါရိုက်တာစကော့ကန်နဒီကပြောပါတယ်အစိုးရကနိုင်ငံရေးရည်ရွယ်ချက်တွေအတိုင်းတွားနေချိန်မှာစီးပွားရေးကုမ္ပဏီကြီးတွေနဲ့လည်းအမြဲထိတွေ့ရင်းသူတို့ရဲ့စီးပွားရေးခြေလှမ်းတွေကိုထိန်းချုပ်ဖို့ကြိုးစားလာတယ်လို့တရုတ်မူဝါဒရေးရာသုံးသပ်သူဒေးဗစ်ကယ်လီကပြောပါတယ်
We saw major political penalties being exacted on companies HNA
ပင်လယ်ရခြားမှာယင်းနှမြုံနံနေတဲ့တရုတ်ကုမ္ပဏီကြီးတချို့ပေါ်ကြီးကျယ်တဲ့နိုင်ငံရေးပြစ်ဒဏ်ခံမှုလုပ်နေရကိုကျွန်တော်တွေ့နေရပါတယ
်အခုလာမဲ့ပါတီညီလာခံမှာကွန်မြူနစ်ပါတီခေါင်းဆောင်တွေအချိန်အတော်ကြာကတည်းကကတိပေးထားတဲ့အတိုင်းစီးပွားရေးဖွံ့ဖြိုးစေမဲ့ပြည်ပြင်းပြောင်းလဲမှုအတွက်လုပ်ငန်းစဉ်တချို့ကိုချမှတ်လိမ့်မယ်လို့နိုင်ငံရေးသုံးသပ်သူအများစုကြားခန့်မှန်းနေကြပါတယ်ဒီလိုမှမဟုတ်ရင်တော့ပါတီအတွက်ထိခိုက်နိုင်မဲ့ဆုံးဖြတ်ချက်တွေချမိကောင်းချနိုင်ပွဲရှိပြီးပြုပြင်ပြောင်းလဲရေးအစီအစဉ်တွေလည်းကမောက်ကမဖြစ်သွားနိုင်တယ်လို့သုံးသပ်နေကြကြပါခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကို Facebook ဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နှာစင်နိုင်ကြပါရရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါမကြခင်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့
ကျွန်တော်တို့ဒီ SCA ဟာအားလုံးအတူတူကလုပ်ခဲ့ကြတဲ့ဒီစာချုပ်ဖြစ်ပါတယ် So SCA
ဒါကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးထားတာကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဥကြော်ဇန်တာနဲ့ဒေါ်လန်လာတန်းတို့ကကောက်နှုတ်တင်ပြမှာပါရှင်
။ရိုဟင်ဂျာပြဿနာဖြစ်နေပေမဲ့ဘင်္ဂလားဒေ့ရှ်မြန်မာကုန်သွယ်ရေးအခြေအနေကောက်နေစေဆိုတဲ့ကောင်းစဉ်နဲ့အဆစ်ရှူကတ်ကိုလိုရီသားထားတဲ့ဆမာကိုဒကာထရီယုံကထနှုတ်တင်ပြလိုပါရယ်။အခုလာတော့ကရခိုင်ပြည်နယ်မှာစစ်တပ်ကစစ်ဆင်ရေးစတင်ခြင်းကစပြီးမြန်မာ့ငွေတန်ဖိုးကျဆင်းလာတဲ့အတွက်လက်တွေ့ကုန်သွယ်ရေးအခြေအနေကောက်နေတာဖြစ်နိုင်တယ်လို့ဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးကဆိုကြပါရယ်။မြန်မာနိုင်ငံကုန်သွယ်ရမှာဘင်္ဂလားဒေ့ရှ်လူငွေပြနိုင်မှုဟာပြီးခဲ့တဲ့6နှစ်အတွင်းတကာ3,000ထိတက်လာခဲ့တာပါဘင်္ဂလားဒေ့ရှ်ကမြန်မာဘက်ကကုန်ပစ္စည်းတကာ3,300ဖို့ဝယ်ယူခဲ့ရပြီးသူတို့ဘက်ကပို့ပုံကြတော့3,650ဖို့လောက်ပဲရှိခဲ့ပါတယ်အခုခါရိုဟင်ဂျာ5,000ကျော်မြန်မာဘက်ကထွက်ပြေးလာခဲ့တယ်ဆိုပေမဲ့နှစ်နိုင်ငံကုန်သွယ်ရေးကိုမထိခိုက်ပါဘူးဘင်္ဂလားဒေ့ရှ်တကာငွေနဲ့ရှင်ရင်မြန်မာကျပ်ငွေဟာ7နှစ်ရာခိုင်နှုန်းတန်ဖိုးကျဆင်းတဲ့အတွက်ဘင်္ဂလားဒေ့ရှ်အဖို့ကုန်သွယ်မှုအလေးသာဖို့ရရှိနေပါတယ်။တကယ်တော့နှစ်နိုင်ငံကုန်သွယ်မှုပမာဏဟာတရားဝင်စည်းရင်းစရာတဲ့အများကြီးပုံမြင့်နေတယ်။နှစ်နိုင်ငံကုန်သွယ်ရေးမှာတရားမဝင်ပြုလုပ်တာကပိုများနေတယ်လို့ BCMMI လို့ခေါ်တဲ့ဘင်္ဂလားဒေ့ရှ်ကုန်သွယ်စက်မှုအစဉ်ဥက္ကဋ္ဌကဆိုပါတယ်။မြန်မာနိုင်ငံမှာကောက်ပဲသီးနှံအရှံပယ်ထွက်တဲ့အတွက်ဘင်္ဂလားဒေ့ရှ်အတွက်ဒါဟာအဓိကအခွင့်အလမ်းတရားဖြစ်တယ်လို့လည်းသူကဆိုပါတယ်။ရခိုင်ပြည်နယ်အခြေအနေတိုးတက်ကောင်းမွန်လာရင်အခုမြန်မာကျပ်ငွေတန်ဖိုးကျနေပုံနဲ့ဘင်္ဂလားဒေ့ရှ်စီးပွားရေးအတွက်ပူပြီးအကျိုးများရနိုင်တယ်လို့လဲ BMCCI ဥက္ကဋ္ဌကခန့်မှန်းပါတယ်။အခုအချိန်မှာအကြမ်းဖက်မှုအဆင်မြင့်လာပေမဲ့နှစ်နိုင်ငံအကြားငားအယောင်ဝယ်ဆေးဝါးအယောင်ဝယ်တော့မပြတ်ကြဘူးလို့လဲဆိုပါတယ်။မြန်မာပြည်ပိုင်နယ်ထက်ကငားတန်ချိန်80ကနေ100လောက်စစ်တကောင်းဘက်ကိုနေစဉ်ရောက်လာပြီးအဲ့ဒီမှာပဲဆေးဝါးတွေကိုစင်းမောင်းနဲ့ပြန်လည်သယ်ဆောင်သွားတာဖြစ်ပါတယ်။မြန်မာကျပ်ငွေအခြေအနေဟာရိုဟင်ဂျာပြဿနာကြောင့်ဆက်လက်ပြီးတော့ကျဆင်းနိုင်မယ့်အလားအလာရှိပါတယ်။ပြည်ကလေးကတက္ကသိုလ်ကိုဗမာကျပ်ငွေတကြနှုံရရှိခဲ့ပေမဲ့အခုခါတက္ကသိုလ်16တက္ကနဲ့ဗမာကျပ်ငွေတကြရရှိနိုင်ပြီဖြစ်ပါတယ်။အဲတစ်ချိန်တည်းမှာပဲမောင်တော်မျိုးနွယ်မှာကုံတွင်းကဖြတ်ကျော်ပြီးကုံသွယ်မှုရဆိုင်သွားပြီးရန်ကုန်ကတဆင့်ပဲသွားနေတဲ့အတွက်အကြီးစားကုံသွယ်တွေအတွက်အကျိုးရှိပေမဲ့ကုံသွယ်ငယ်တွေအတွက်တော့အခက်ကြုံနေရတယ်လို့လည်းရည်သားထားပါတယ်ခင်ဗျာ
။ရိုဟင်ဂျာပြည်ထောင်နဲ့ပူပင်စရာကောင်းတဲ့စီးပွားရေးခြေအနေတွေကကြည့်မကောင်းရှုမကောင်းတဲ့မြင်ကွင်းတွေကိုဖန်တီးနေတယ်ဆိုတဲ့အကြောင်းဆောင်းမရှင်တပ်မြင့်ဦးရဲ့ရည်သားချက်ကိုThe Financial Times တွင်မှာမြန်မာကိုပုံမြင်ဆန်းဆန်းမြင်ထားတာတွေစွန့်ပြရမယ်ခြင်ရောက်ပြီးဆိုတဲ့ခေါင်းစဉ်နဲ့မနေ့ကဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ဒီကနေ့ခြေအနေတွေကဆက်အနာရှင်တွေအုပ်ချုပ်တဲ့ခြေအနေတွေထက်ကိုပိုပြီးတော့စိတ်ပူစရာကောင်းတဲ့ပုံပေါက်နေပါတယ်အကြီးအမားဆုံးဒုက္ခတွေအကြက်တဲတစ်ခုဖြစ်တဲ့ရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့တောင်းနဲ့ချီထွက်ပြေးနေတဲ့ကိစ္စကိုတကွာလုံးကအအောင်ဆိုက်ပြီးတော့ကြည့်နေကြတဲ့အချိန်လေးဖြစ်ပါတယ်ဒီခြေအနေစိုးတွေကမပြီးဆုံးနိုင်သေးပဲဖြစ်နေပါတယ်လူသားချင်းစာနာမှုကူညီတွေကလည်းအကြီးအကျယ်လိုအပ်နေတော့မှာဒုက္ခတွေတွေအိမ်ပြန်နိုင်မှုဒါမှမဟုတ်လူခွင့်ချိုးဖောက်ခံရမှုတွေကိုစုံစမ်းစစ်ဆေးဖို့ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုနေမှုတွေကလည်းအခုမှစတဲ့ဆော်ယုံပဲရှိပါသေးတယ်အနောက်နိုင်ငံတွေရဲ့ပြစ်မှတ်ထားပြီးတော့ရေးယူပိတ်ဆို့တာတွေလှုပ်လာနိုင်မဲ့အခြေအနေတွေကလည်းရှိနေပါတယ်မြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံကြမဲ့နိုင်ငံတကာရဲ့စီးပွားရေးဆိုင်ရာစိတ်ဝင်စားမှုတွေနဲ့ကမ္ဘာလက်ခီးတယ်တွေရဲ့အရေးအတွက်ကလည်းစောက်ထိုးကျဆင်းပါတော့မယ်ဒီအချိန်ကတော့ပြည်တွင်းစီးပွားရေးတွေအားနည်းလာနေတဲ့အချိန်ဘန်တွေတည်ငြိမ်မှုမရှိတဲ့အချိန်လည်းဖြစ်ပါတယ်။အာရှမှာအစင်းရဲဆုံးနိုင်ငံတစ်ခုကတန်းနဲ့ချီတဲ့ပြည်သူတွေစိုးဝတဲ့အနာဂတ်တစ်ခုကိုမကြုံကျင်မဲကြုံကြရတော့မဲ့အခြေအနေမျိုးကိုရောက်နေတဲ့အချိန်လည်းဖြစ်ပါတယ်။တိုင်းပြည်ရဲ့စီးပွားရေးကျဆင်းမှုတွေကအထိခိုက်မခံတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတိုက်ရိုက်ချင်းချောက်လာပါလိမ့်မယ်။ချမ်းသာတဲ့မြန်မာနိုင်ငံဟာစစ်အာဏာရှင်တွေရဲ့လက်ချက်ကြောင့်ဆင်းရဲမွဲတေခဲ့ရတယ်လို့ခံယူထားကြပြီးဒီမိုကရေစီအစိုးရအပြောင်းလဲကြောင့်ကောင်းမွန်တဲ့လမ်းကြောင်းကိုတိုင်းပြည်ပြန်လည်လာလိမ့်မယ်လို့မြန်မာပြည်တွင်းကမျှော်လင့်ယုံကြည်ထားကြတာပါ။ပ ပြင်ပကဘာကတော့လက်ရှိမြန်မာပြည်မှာကြုံနေရတဲ့ရိုဟင်ဂျာပြဿနာကိုပဲဦးစားပေးကင်တွင်နေတာမှန်တယ်လို့ဆိုရပေမဲ့မြန်မာပြည်ရဲ့တကယ့်အခြေအနေတွေကိုလက်တွေ့ကြကြမြင်ဖို့ကလည်းအရေးကြီးပါတယ်။မြန်မာနိုင်ငံနဲ့လှုပ်လှုပ်တယ်ဆိုတာကအဖက်ဖက်ကချွတ်ချုံကြတော့မတတ်ဖြစ်နေတဲ့နိုင်ငံတစ်ခုနဲ့လှုပ်လှုပ်နေရတယ်လို့သဘောပေါက်ထားဖို့လိုပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးပညာရေးနဲ့တခြားကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုတွေကိုနှစ်ဆတိုးပြီးတော့လုပ်ကင်ပါမှကောင်းမွန်တဲ့အနာဂတ်ရှိလာနိုင်မှာပါ။ဒီလိုမှမဟုတ်ရင်တော့လက်ရှိကြုံနေရတဲ့အကျက်တဲကတခြားဒုက္ခဒုက္ခအများပြားကိုအဖို့ခေါ်လာမဲ့အနေအထားမှာရှိနေပါတယ်လို့ဆောင်းမရှင်တတ်မြင့်ဦးရဲ့ရေးသားချက်ကို The Financial Times သတင်းမှာမနေ့ကဖော်ပြထားပါတယ်
။ဒါကတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းမတချို့ကိုဦးကျော်စန်းသားနဲ့အတူကိုကျော်အောင်လွင်ကအောက်နှုတ်တင်ဆက်ခဲ့တာပါ။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင်။
ဒီနေ့မနေ့တင်ပြမယ် idiom အသုံးက
hold your horses
ဖြစ်ပါတယ်စာလုံးပေါင်းက h o l d hold ကခြင်ထားပါဆုပ်ထားပါ y o u r ယောကသင်ဤ h o r s e s horses ကမြင်းတွေဆိုတော့စကွိုက်လုံးရဲ့ဓာတ်ရိုက်ဒီပေကမြင်းတွေကိုခြင်ထားပါပေါ့ဒီနေရာမှာထည့်မပြောထားပေမဲ့နားလေပြီးသားဖြစ်ရမှာကတော့မြင်းတွေရဲ့ဇကြိုးတွေကိုခြင်ထားပါဆွဲထားပါဆိုတာပါပဲဒါကြောင့်ဒီအသုံးရဲ့ idiom ဆိုတဲ့သွယ်ပိုက်ဒီပဲကတော့ရှင်းပါတယ်တခုခုကိုမလုပ်သေးပဲဆိုင်းထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်းထားရင်ဇကြိုးကိုဆွဲထားပါလို့ရည်ညွှန်းပြောတာ ਨੇ အတူတူပဲဖြစ်ပါတယ်အလားတူပါပဲနေစဉ်ဘဝမှာလုပ်ငန်းတခုခုကိုမလုပ်နိုင်သေးဘူးလုပ်မဲ့အခြေအနေမရသေးဘူးဆိုင်းထားပါလို့ဆိုရင် idiom အသုံးရ hold your horses လို့တင်စားပြောတာဖြစ်ပါတယ်ဒီအဖြစ်တော့ခဏနေပါဦးဆိုင်းထားပါမလောပါနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grupi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many of the world's biggest banks are eager to move into Burma but the country's central bank says hold your horses
ကဘာမှာအကြီးဆုံးဘဏ်တော်များကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Many of the world's biggest banks are eager to move into Burma but the country's central bank says hold your horses
အလို့တခုကိုခိတဆိုင်းထားပါအောင်အခြေအနေမပြီးသေးဘူးနေပါအောင်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Hold your horses.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ဒေါ်လာလတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာစီစဉ်ပါရှင်။ဒီစီစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းစီစဉ်တိုင်းမှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်။အခုဆက်လက်ပြီးတော့ကုသညူစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်မှာပါ။ဒီစီစဉ်ကိုထုတ်လုပ်သူကမဆုမွန်ဖြစ်ပါရဲ့ရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအပြစ်ခတ်ရစေးရေးအထက်ညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်ပြောရမယ်ဆိုရင်တော့ဒီ NCA အပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရထိုးခဲ့ကြတာအခုဆိုလို့ရှိရင်တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေးရေးစာချုပ်ပေါ့လက်မှတ်ရထိုးခဲ့တာအခုဆိုရင်နှစ်နှစ်ရှိတော့ပါပြီအဲတနေ့ကပဲကျွန်တော်တို့ဒီအခမ်းအနားတည်ရသလိုလုပ်ပါတယ်လုပ်တဲ့အခါမှာတမရကာဝီဥစည်းချုပ်ရောနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရောမိကွန်းတွေပြောကြပါတယ်သူတို့ပြောတဲ့အထက်မှာတော့ NCA စာချုပ်ကိုထိုးခြင်းအဖြစ်ပဲရှစ်ဆက်ငင်းငယ်လုပ်ငန်းစဉ်ကိုရှစ်တက်နိုင်မယ်ဆိုတဲ့သဘောမျိုးပြောပါတယ်သူပြောဆိုရှင်ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အထက်မှာတော်တော်လေးပြပြသားသားတွေ့ရပါတယ်အဓိက NCA ကလွဲပြီးတော့တခြားရွေးစရာလမ်းမရှိဘူးဆိုတဲ့သဘောမျိုးပြောသွားပါတယ်ခင်ဗျာကျွန်တော်တို့အဲအကြောင်းမလို့ဒီ NCA နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများအဖွဲ့ရဲ့ပြောဆိုခွင့်ရှိသူဖြစ်တဲ့ဦးထွန်းစောဖြစ်ပါတယ်နောက်တစ်ခုကတော့ဒီစိုက်ဆရာတန်းစိုးနိုင်ပါဦးတန်းစိုးနိုင်ကတော့နိုင်ငံရေးလေလာအကဲဖြတ်သူလည်းဖြစ်ပါတယ်သူတို့2ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးထွန်းစောဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုထွန်းစောကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါရယ်
ခုနကကျွန်တော်ပြောသွားလို့ပါပဲ သူတို့ဒီခေါင်းဆောင်တွေရဲ့မိကုံးပေါ့နော်မြန်မာခေါင်းဆောင်တွေရဲ့မိကုံးတွေအထူးဖြစ်ဒီတက်မလို့ကာကွယ်ရေးစီချုပ်ရဲ့မိကုံးမှာတော်တော်ပြင်းထန်ပြောပါတယ် NCA ကလွဲလို့တခြားယူစရာမရှိဘူးဆိုတော့ UNFC က NCA ထိုးတိုင်မဲ့အခြေအနေအလားအလာအခက်အခဲတွေအခုဘယ်လိုများရှိနေလဲခင်ဗျအကြမ်းမြင့်ပေါ့
ကျွန်တော်တို့ဒီ NCA ဟာအားလုံးအတူတူကလုပ်ခဲ့ကြတဲ့ဒီစာချုပ်ဖြစ်ပါတယ်ဆို NCA ကနေပြီးတော့အခုကျွန်တော်တို့အားလုံးပါဝင်မှုကအနှစ်သာရဖြစ်တယ်ပေါ့နော်ဆို NCA ကအဓိပ္ပာယ်ရဲ့အနှစ်သာရကနေပြီးတော့လောလောဆယ်မှာကျွန်တော်တို့မေးမွန်းထုတ်ပြန်ဖြစ်နေပါတယ်ဆိုတမတော်ကကွေယူစီချုပ်ကအဲ့ဒီပုံမှာအသေးရက်ပြီးပြောနေတဲ့အခါမှာအဓိပ္ပာယ်ဖွင့်ဆိုမှုကပေါ့နော်ဒီ EAO ရဲ့ဖွင့်ဆိုမှုနဲ့ကျွန်တော်တို့တမတော်ကကွေယူစီချုပ်ရဲ့ရည်ရည်ချက်သဘောထားကမတူညီမှုဖြစ်နေတယ်တမတော်ရဲ့ရည်ရည်ချက်ကတော့အဲ့ဒီ NCA ကိုအဓိပ္ပာယ်ဖွင့်ထုတ်တာမှာလိုတစ်မျိုးမလိုတစ်မျိုးပုံစံမျိုးဖြစ်နေတာကိုကျွန်တော်တွေ့ရပါတယ်ဆိုအဓိကတမတော်ကကွေယူစီချုပ်ကအဲ့ဒီသူ့ရဲ့ main goal မှာထည့်ပြောတဲ့အခါမှာအချက်၃ချက်ကိုအခြေခံပြီးပြောတာတွေ့ပါတယ်NCA ကိုဘာကြောင့်ထိုးဖို့လိုလဲဆိုလို့ရှိရင်နံပါတ်1အနေနဲ့ NCA စာချုပ်ဟာတော့ကျွန်တော်တို့ဒီငြိမ်းချမ်းဖြစ်စဉ်အတွက်အဓိကကျတဲ့အခြေခံလိုအပ်ချက်ဖြစ်တယ်လို့ပြောပါတယ်။နံပါတ်2အနေနဲ့အဲ့ဒီအဓိကကျတဲ့အခြေခံလိုအပ်ချက်ပေါ်ကိုမဖော်ဆောင်ဘဲနဲ့ရှင်းသက်သွားမယ်ဆိုလို့ရှိရင်တနက်တန်တည်းမတိတ်ဘဲနဲ့သိမချရတဲ့အနေထားကိုရောက်ပြီးတော့မှတနက်ကလမ်းတွေကိုဥတီသွားနိုင်တယ်လို့ပြောတယ်ပေါ့လေ။နံပါတ်3တစ်ချက်အနေနဲ့ဆိုလို့ရှိရင်ဒီ NCA စာချုပ်ဟာတော့ဒီအစိုးရတခုတည်းမဟုတ်ဘူးတက်မတော်တခုတည်းမဟုတ်ဘူးအေးအေးဝေးတွေပါအလုံးပေါင်းဝင်ပြီးမှအတူတူကရေးဆွဲကြတာဖြစ်တယ်ဆိုဒီအချက်သုံးချက်ပေါ်မှာအခြေခံပြီးမှသူက NCA ကိုလက်မှတ်ရေးထိုးဖို့လိုတယ်လို့သူပြောတယ်ပေါ့လေဆိုလက်တွေ့မှာတော့သူကအဲ့ဒီရေပြောတဲ့အတိုင်းပဲသူရက်တီလှုပ်ဆောင်တာမတွေ့ရဘူးပေါ့
ဘယ်ချက်တွေကိုလက်တွေ့မကြောက်ဘူးပြောတာလဲခင်ဗ
ျဥပမာနံပါတ်1ဆိုလို့ရှိရင်ပေါ့ဗျာဒီ NCA ဟာအဓိကကြဆုံးအခြေခံလှုပ်ဆောင်ရမယ့်အချက်လို့ပြောပါတယ်ဆိုကျွန်တော်တို့လည်းအဲ့ဒါကိုလက်ခံထားတာပဲနံပါတ်1အနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီဒီ NCA ကနေပြီးတော့မှအခြေခံအချက်လက်ဖြစ်ကိုလက်ခံပြီးမှကျွန်တော်တို့ကအားလုံးဒီတည်ငြိမ်တဲ့ပတ်ဝန်းကျင်ကိုဖန်တီးဖို့လိုတယ်။တည်ငြိမ်တဲ့ပတ်ဝန်းကျင်မရှိပြန်တဲ့ကျွန်တော်တို့ကဒီနိုင်ငံရေးဆွေးနွေးပွဲတက်ဆိုင်လို့မရဘူးဆိုတဲ့အဓိပ္ပာယ်ပဲနံပါတ်1ကအဲ့ဒါလေညှိပေးကြရမရှိဘူး။နံပါတ်3နဲ့ထူနီးတူဆိုတော့ပဲနံပါတ်3ဆိုတော့အားလုံးပါဝင်ပြီးတော့မှအတူတူကရေးဆွဲကြတာဖြစ်တယ်။အဲ့ဒါကြောင့်အားလုံးပါဝင်မှုပုံမှာတက်မတော်ဘက်ကလက်မခံတာဖြစ်တယ်ဆိုအဲ့ဒါကြောင့်သူပြောတဲ့ဥစ္စာကသူပြောတဲ့ဥစ္စာအတိုင်းခြေနောက်မညီဘူးဖြစ်နေတာကိုကျွန်တော်တွေ့ရတယ
်ဟုတ်ကဲ့ဒီနေရာမှာကျွန်တော်တစ်ချက်မေးချင်တာကကိုကန့် AA ဒီ A ရခိုင်တိုင်းသားလက်နက်ကိုင်ဖွဲ့ပေါ့နော် AA လို့ဒီဖွဲ့တွေနဲ့ပတ်သက်လို့တက်မတော်ဘက်ကသူတို့ပြောနေတာကသူတို့နဲ့တိုက်ပွဲတွေထိတွေ့မှုတွေညီညာရေးလုပ်ငန်းစဉ်ဖြစ်နေတဲ့အချိန်မှာပဲဖြစ်ခဲ့တယ်နောက်တစ်ခုက AA ဆိုလို့ရှိရင်ညီညာရေးလုပ်ငန်းစဉ်ကြမှာပေါ်လာတဲ့ဖွဲ့စည်းဖြစ်တယ်အဲ့တော့စကားမပြောနိုင်ဘူးပေါ့ဒါပေမဲ့တစ်ဖက်မှာညီနိုင်ကော်မရှင်ကနေပြီးတော့ညီနိုင်ဒီကြိတ်ပြီးတော့ဒီညီနိုင်နေရလဲကျွန်တော်ကြားရပါတယ်ခင်ဗျာအဲ့တော့အဲ့အလားအလာကဟိုအချိန်နေမကောင်းနိုင်ဘူးလား NCA တွေရောက်မလာနိုင်ဘူးလား
ဒါပေမဲ့ခုနကဘယ်လိုပဲပြောပြောလေအဲ့ဒီခုနကပြောတဲ့အဖွဲ့၃ခွဲပေါ့နော်တက်မတော်ဘက်ကနေပြီးတော့မှအချိန်နေအကြောင်းရဲ့အကြောင်းချက်တွေမျိုးမျိုးပြပြီးတော့မှကန့်သက်ထားတဲ့အဖွဲ့တွေကိုယ်တိုင်ကပဲ NCA စာချုပ်ကိုအတူတူကလက်မှတ်ရေးထိုးခဲ့ဟိုပါပေါ့နော်ပြုစုခဲ့ကြတာပဲဆိုအဲ့ဒီအချိန်တုန်းကစတဲ့ဒီပေါ်တော့မူကြမ်းရေးဆွေးနွေးတုန်းကတော့သူတို့ဘာမှမပြောဘူးမူကျန်ပြီးခဏဒီကြမှာအဲ့ဒါကိုလက်မခံနိုင်ဘူးဆိုပြီးတော့ကန့်သက်တာကတော့ဒါယုံကြည်မှုကိုပြပြအောင်လုပ်လိုက်တာနဲ့တူတယ်ပေါ့လေ
ဦးထွန်းစော်ကခုနပြောတဲ့သဘောရဆိုရင်တမ်းမတော်ဘက်ကပြောနေတယ် NCA ဟာတလန်းတော်ငင်းငယ်ကြီးနီလန်းဆိုတာကိုလက်မခံဘူးပေါ့
ဟုတ်ပါတယ်ဒီဥပစာကကျွန်တော်တို့ NCA ပေါ်မှာအနှစ်သာရကိုသူတို့ဖော်ဆောင်မှုလိုပါတယ် NCA ဟာနေပြီးတော့မှကျွန်တော်တို့ကဒါတရည်သိထုတ်ကန်ထားမယ့်အရာမဟုတ်ဘူးပေါ့နော
်ဦးထွန်းစော်လေးလိုက်မပါခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဆိုင်းစီယာဦးတန်းစုနိုင်ဖိတ်ခေါ်ချင်ပါတယ်ကိုတန်းစုနိုင်ကြားရမယ်ထင်ပါတယ်ခင်ဗျာကြားရပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ကျွန်တော်
ခုနကပြောသွားတဲ့ထင်မှာပါပါကျွန်တော်ပြောသွားတဲ့ထင်မှာပါပါတယ် NCA ကဒီအဓိကထွက်လန်းဆိုတဲ့သဘောမျိုးတက်မတော်ကာဝစီချုပ်ကပြောသွားပါတယ်တစ်ဖက်မှာဆိုလို့ရှိရင် NCA စပြီးတော့ဆွနီကလေးကမပါကြတဲ့ဥမာဆိုရင်ဝါရူကိုကန့်တို့မိုင်းလာတို့ဒီဖွဲ့တွေက alternative ပေါ်တော့တခြားနီလန်တစ်ခုကိုသူတို့အဆိုပြုစဉ်းစားနေတာရှိတယ်ခင်ဗျာအဲ့တော့ဒီအချိန်နဲ့ပတ်သက်လို့ဦးတန်းစုနိုင်ဘယ်လိုမြင်လဲဒါကစင်ပြိုင်ဖြစ်လာနိုင်လားထိတိုက်ဖြစ်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ
အခုကတော့စင်ပြိုင်သဘောဖြစ်လာတာပေါ့ဗျာစင်ပြိုင်တဘောဖြစ်လာတယ်ဆိုတဲ့ကိစ္စကအခု NCA နဲ့ပတ်သက်တဲ့ကိစ္စတွေကိုစွန့်ပြီးကြပြကြတဲ့အချိန်မှာဝါမိုင်းလာတို့ကိုကန့်တို့အဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စကိုအထူးသဖြင့်ဝါနဲ့မိုင်းလာပေါ့ဗျာသူတို့ကပြည်အောင်စုအဆင့်စွန့်ပြီးဝဲသူတို့ကလုပ်ပြီးတော့ငင်းငိုင်းလက်မှတ်ထိုးထားတဲ့အဖွဲ့တွေသူတို့ပါစရာမလိုဘူးဆိုတဲ့ပုံသဏ္ဍာန်နဲ့သူတို့ရည်ရည်ကြရတာပေါ့ဗျာနောက်သူတို့ကလည်းအစိုးရနဲ့ဒီဒီကပ်ကွန်ဒူရီပူပေါင်းဆောင်ရွက်လာခဲ့တာလေအနည်း20ကျော်ရှိနေတိုက်ပွဲလည်းတခါမှမဖြစ်ခဲ့ဘူးဒါပေမဲ့ဒီ20ရာစုပင်လုံကျင်းပတဲ့အခါကျတော့ NCA လက်မှတ်ထိုးမှသာပါဝင်ရမယ်ဆိုတဲ့ကန့်သက်ချက်ကြီးပေါ်လာတာပေါ့ဗျာအဲ့ဒီကန့်သက်ချက်ကြီးကိုဒေါန်ဆန်းစုကြည်ကလည်းတောက်ခံတဲ့အခါကျတော့ဒီ20ရာစုပင်လုံမှာအားလုံးပါဝင်ရေးဆိုတာမဖြစ်နိုင်ဘူး အဲ့လိုဖြစ်ရတဲ့အဓိကအကြောင်းကလည်းပြည်တော်စုကျွန်တော်တို့ညီငယ်စာချုပ်လုပ်ထားတဲ့အဖွဲ့ဟာ NCA နဲ့ဘယ်လိုဆက်ဆက်တယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီ NRPC ကလည်းဘာမှကြီးကြီးလာလာတောက်လျှောက်ဖြေရှင်းမပေးခဲ့ဘူး။အဲ့တော့သူတို့ကသိကြလို့ဖြစ်နေတယ်။အဲ့ဒီကိစ္စကိုစီလူဝဲတွေအတွင်းမှာမင်းလည်းဖြေနိုင်တဲ့လူတယောက်မှမရှိခဲ့ဘူးကျွန်တော်အတွေ့အကြုံရစမှာ။အဲ့တော့သူတို့က NCA သူတို့ကညီငယ်လူဝန်းစင်တွေမှာပါဝင်နေမှာလေတောင်းဝင်လိုပါတယ်လို့အချိန်ကြီးပြောနေတဲ့ကြားရတဲ့သူတို့ကိုဟိုလက်တွေ့အဖြစ်ဒီညီငယ်လူဝန်းစင်မှာပါဝင်ခွင့်မပြုတဲ့ကိစ္စကြရောနော်အစိုးရနဲ့တက်မလို့မှတောင်းဝင်ရှိတယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့
ဒါဒီကိစ္စကတမင်းမင်းတစင်ပါဖြစ်လာတာပေါ့ဗျာ
အဲ့
ဒီအောက်မှာခုနကဟိုကိုထိုးစော်ပြောတဲ့ကိစ္စတခုကလည်းပါသေးတာပေါ့ဒီဘွယ်သုံးဘွယ်ကိုကျွန်တော်တို့ဟိုအကြောင်းစုံကတရားကြောင်းပေါင်းခွင့်မပြုနိုင်ဘူးဆိုပြီးတော့တတ်မလို့သဘောထားရှိတယ်။အဲ့တော့ကျွန်တော်တို့ဘုံမူကြီးမင်းအောင်လာအဲ့ငင်းပြည့်တဲ့နေကောင်ကပြောကြတာညီညာရင်းလူစင်နဲ့ဆန္ဒရှိတယ်။နော်ကျွန်တော်တို့ NCU လက်မှတ်ထိုးပါဆိုတာအဲ့တော့ညီညာရင်းလူစင်နဲ့ဆန္ဒကတော့ဒီဘွယ်တွေလည်းရှိတယ်ဆိုတော့အချိန်ချင်းပြည်ညာချက်တွေထုတ်ပြန်ခဲ့တာပဲဗျာ။နော်အဲခုနဝါမင်းလာတဲ့ဒီတိုင်းပဲ။ဒါပေမဲ့အဲ့ဒီဒေသတွေမှာတတ်မလို့ရဲ့စစ်စင်ရေးတွေအတော်လေးပြင်းထန်လာတဲ့အခါကျတော့သူတို့အနေနဲ့သူတို့ရဲ့လုံခြုံရေးအတွက်သူတို့ဝါတို့မိုင်းရတို့နဲ့သူတို့ဒီနိုင်ငံရေးကပူးပေါင်းရပ်တည်မှုဆွေးနွေးလာခဲ့တာပေါ့အဲ့လိုဖြစ်လာတဲ့အချိန်ဒီအောက်မှာမြောက်ပိုင်းဖွဲ့ဆိုတာပေါ်လာတာပါအဲ့တော့ပြန်ပြီးတော့ချုပ်ပြောရလို့ရှိရင် NCA ကိုဂျီဘူဝအားဖြင့်ဒီလမ်းပြမြေပုံတရားဖြစ်ကျွန်တော်တို့ဒီလက်နက်ကိုင်အင်အားစုအီအူတွေအားလုံးကလက်ခံကြပါတယ်ဒါပေမဲ့ NCA ကပြည်ပြည်စုံနဲ့နော်တခုတည်းသောလမ်းကြောင်းတော့မဟုတ်သေးပါဘူ
းဟုတ်က
ဲ့ NCA မှာလူဝင်ကြေညာနဲ့ပတ်သက်ပြီးဆွေးနွေးကြရရှိသေးတယ်။နောက်အားလုံးပါဝင်ရေးကိုလည်းပြောခဲ့တယ်။အဲ့ဒီဟာလည်းမဖြစ်လာဖြစ်တယ်လို့ကျွန်တော်ပြောတယ်။
တချက်မိခင်ကျန်တာကအခုချိန်မှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရတဆူကတက်နေတယ်။ဒေါ်ဆန်းစုကြည်ကတော့ပထမသူအားလုံးပါဝင်တဲ့ညီငယ်လူငန်းစဉ်ဖြစ်ချင်တယ်အမြဲပြောပါတယ်။အဲ့တော့ဒီချိန်မှာ NCA အဖြစ်ခက်ရစေးထိုးပြီးလို့ရှိရင်နောက်ပိုင်းနိုင်ငံရေးဆွေးနွေးမှုတွေဖြစ်သွားနိုင်တယ်ဆိုဒေါ်ဆန်းစုကြည်ကလမ်းခင်းပြောသွားတာဖြစ်ပါရှိတာရှိတဲ့ခါကျတော့အရတားဆူရတက်နေတဲ့အချိန်ကာလမှာလက်မှတ်ထိုးပြီးတော့နောက်ပိုင်း80နိုင်ငံရေးလုပ်ဖို့ကောမဖြစ်နိုင်ဘူးလားဒီဖွဲ့တွေအနေနဲ့ဥမာဝါရူမိုင်းလာရူအနေနဲ့
ဒီအဲ့ဒီသဘောထားရှိကြောင်းတင်ပြပါတယ်ဒါပေမဲ့ဆိုတော့ကအခုကဒီ NCA လက်မှတ်ထိုးမှသာလေညီငယ်လူငန်းစဉ်မှာပါဝင်ရမယ်ဆိုတဲ့တန်တဲ့ချက်ကြောင့်ညီငယ်လူငန်းစဉ်ကရှေ့မတိုးတာနောက်မဆုတ်တာဖြစ်နေဒီညီငယ်လူငန်းစဉ်မှာအလုံးပါဝင်ရေးအတွက်เนาะအဲဒါကကျွန်တော်ထင်ချက်မရှိကျွန်တော်တို့ကဟိုခုန်ပြည့်စီချင်တာပေါ့လေ
ဟုတ်ကဲ့
ဒါပေမဲ့ဒေါ်သန်းစုကြည်ရဲ့ရတဆူကဒီကိစ္စမဆုံးဖြတ်နိုင်တမလို့ကဒီကိစ္စကိုဆုံးဖြတ်နေအဲ့ဒီကိစ္စကိုလည်းအဲဒီဒေါ်သန်းစုကြည်အစိုးရမကြော်ရနိုင်ဘူးဒေါ်သန်းစုကြည်နဲ့ဆွေးနွေးပြီးတော့ဒေါ်သန်းစုကြည်ကကြိုးစားပြီးပါမယ်လို့ပြောရမယ်လက်တွေ့တကယ်တမ်းကျွန်တော်ဟိုပင်လုံးစီးရီးတွေလုတ်တဲ့အခါမှာတော့သူတို့ကိုမဖိတ်တာတွေတော့အတန်တန်နဲ့ဖိတ်တာတွေဒါတွေဖြစ်လာတာပေါ့ဗျာအဲ့တော့ငင်းငင်းဆန်းဆန်းရှိတယ်ဆွေးနွေးကျင်တယ်နိုင်ငံရေးကဖြည့်ရှင်းနေတယ်ဆိုရင်အားလုံးကိုဘာဖြစ်လို့ပါဝင်မွေးမပြူရဲတာလေ
သရရှင်တွေကိုကျွန်တော်လှည့်ပေးကြပါတယ်သရရှင်တွေတက်ကကိုမင်းမင်းအာဆွေးနွေးမင်းမြောင်လို့ရပါတယ်ခင်ဗျာဦးထွန်းစောရှိပါတယ်ဦးတန်းဆူနိုင်ရှိပါတယ်
အဲ့ဒါကကိုယ်ဒီနေရာမှာကျွန်တော်ပြောချင်တာပေါ့နော်ကာကွယ်ဦးစီးချုပ်ဘိုင်းကိုပဲကျွန်တော်ပြောချင်တယ်ကာကွယ်ဒါပေမဲ့သူတို့ရဖီအားတွေဒါပေးပြီးတော့ဟိုဆိုတာပြောလို့ဟိုသူတို့လိုချင်တဲ့ပုံစံတိုင်းဆွဲခေါ်သွားလို့မရဘူးကြာတက်မတော်ဘက်ကတောင်းဆိုမှုတွေကတအားများပြီးတော့လက်လက်ကန်တိုင်းလိုက်တွေကတောင်းဆိုတာတွေကဟိုငဲတူတည်တယ်ကြာနောက်ကျွန်တော်ပြောမယ်ဆိုရင်ခုတော့စာစုကြည်ဟိုအကြတာဆိုရတက်လာတဲ့နေထမ်းမှာဒီ MCA နဲ့နေဒီနေ့တော့ကအချိန်ကအဖြစ်ရင်းနဲ့ကိုင်နေတဲ့အခါကျကျွန်တော်ကထောင်ချောက်တစ်ခုကိုကျွန်တော်တို့ကမြင်လာတာပေါ့ဗျာ
။ကဲကိုမင်းမင်းကျေးဇူးပါ။နောက်ထပ်သရရှင်တူအလှည့်ပေးကြပါလေ။ကိုနေမျိုးဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ။ဦးထွန်းစောဦးတန်းစုနိုင်လေးလိုင်းပေါ်မှာရှိပါတယ
်။အော်ဟုတ်ကဲ့ပါ။ကျွန်တော်ကတက်မလို့ရဲ့ဘက်ကနေဆိုကျွန်တော်ကလက်ခံပါ။တက်မလို့ရဲ့လုံခြုံရေးတွေထောက်ခံပါ။အခုတိုင်းကနေလုံခြုံရေးတွေကပြောမယ့်ကိုနိုင်ငံထဲမှာမငြင်းရအောင်လုပ်နေ။အခုလက်စောဟိုကြံခဲ့တဲ့ဂျပန်ကဟိုလုံဝင်ညာကိစ္စမှာကိုလို့ရှိရင်ဟိုကခကြီးနေတဲ့ဒုက္ခတွေကိုတက်မလို့ကြောင်းလို့နေပြီးတော့သားကြိုကြဲကြဲနေရအောင်အဲ့ဒါအမင်းကယူရဒီလက်နဲ့ကန်ရနေတိုက်ခိုက်ခေါ်လာဒါကောင်းတဲ့လို့ရမဟုတ်ဘ
ူးဟုတ်ကဲ့ခင်ဗျကိုနေမျိုးကျေးဇူးပါကိုနေမျိုးရဲ့အမြင်မှာနောက်အကူကြော်လင်းဆိုတဲ့ကျွန်တော်တို့သူဥကြော်လင်းကသူအတန်ဖိုင်နဲ့ဆွေးနွေးထားပါတယ်ခင်ဗျဖွင့်ပြပါအောင်မဆူမွင
်ပင်လုံကြီးလက်ကမှာတိုင်းရင်းသားအဖွဲ့တွေတင်သွင်းခဲ့တဲ့တင်သွင်းလော82ဆောင်းအနဲ့တော်တော်များများဟာပြည်တော်စုအရေးကိုဦးစားမပေးပဲကိုလူမျိုးကိုအဖွဲ့အစည်းနဲ့ကိုတက်ကိစ္စတွေကိုဦးစားပေးထားတာကိုဒါလေးလာတွေ့ရှိရတယ်လို့ရှမ်းတိုင်းရင်းသားဒီမိုကရေစီဖွဲ့ချုပ်အတွေ့အမှုဦးဆိုင်ညွန့်လွင်ပြောခဲ့မှုပါတယ် အလုံးလက်ခံနိုင်မဲ့ဖက်ဒရယ်ဘူကိစ္စတံပရော်နဲ့အစိုးရဘက်ကတင်ပြထားချက်အလုံးစုံမပြည့်ဝခဲ့ရင်တောင်းပင်လုံညီလာခံအောင်မြင်ဖို့ပထမအဆုံးလှုပ်ဆောင်ရမှာကလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့တွေအလုံးလက်မှတ်ထိုးဖို့အရေးကြီးပါတယ်စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီတွားဖို့ဒေါအောင်ဆန်းစုကြည်နဲ့ဒီမိုကရေစီလိုလားသူတွေထိုးခဲ့ရတဲ့လက်မှတ်တွေနဲ့ဖြတ်တန်းခဲ့ရတဲ့စာချုပ်တွေကလည်းအပြည့်အဝနှစ်သက်စရာတွေမဟုတ်ခဲ့ပါဘူးဒါပေမဲ့လည်းနှစ်ပေါင်း90ကျော်ဖြစ်ခဲ့ရတဲ့ပြည်တွင်းမငြိမ်းချမ်းမှုပြိပခတ်ကိုဖြေရှင်းဖို့ဆိုရင်တော့အဝေးဆုံးခရီးအစဟာခြေတလန်းကဆိုတဲ့သဘောတရားအတိုင်းလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့အစည်းတွေရခင်လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေအတိုင်းလက်မှတ်ထိုးတင်ပါတယ်ကိုလိုလားတဲ့အချက်ကြီးအပြည့်အဝရမှလက်မှတ်ထိုးမယ်ဆိုရင်တော့ခုလိုဒီမိုကရေစီဆိုတဲ့အတွက်ကိုတောင်တွေ့မြင်နေရအောင်မှမဟုတ်ပါဘူးနှစ်ပေါင်း90ကျော်တိုက်ခိုက်လာတဲ့စစ်ပွဲတွေကြောင့်ဒီမိုကရေစီစနစ်ပြန်လည်မထွန်းကားနိုင်ပဲစစ်အာဏာရှင်စနစ်အသက်ရှင်နေခဲ့ရတာကိုအမှန်ကန်သုံးသပ်ပြီးမငြိမ်းချမ်းမှုကြောင့်ဘသူတွေအကျိုးမဲ့ပြီးဘသူတွေအကျိုးရှိခဲ့ကြတယ်မြင်တွေ့ရမှာပါ
ဟုတ်ကဲ့ဒါကတော့ဥကျော်လင်းသူ့ရဲ့သဘောထားကိုကျွန်တော်တို့အတန်ဖိုင်နဲ့ပြပူထားတာပါခင်ဗျာကျွန်တော်ဥထုံးစော်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲမေးချင်ပါတယ်ဥကျော်လင်းပြောသွားတဲ့ထဲမှာနှစ်ချက်တွေ့ပါတယ်ပထမချက်ကတော့သူ့အနေနဲ့တိုင်းသားတွေဘက်ကတောင်းဆိုမှုတွေများတိတ်များနေလားဆိုတဲ့တန်တရားနဲ့မိထားတဲ့သဘောတွေ့ရပါတယ်နောက်ဒုတိယချက်ကတော့တိုင်းသားတွေဘက်ကလည်းဒီငင်းငိုင်းလုပ်ငန်းစဉ်မှာဖိအားပေးမယ်ဆိုရင်တက်မတော်ကလည်းဖိအားပေးတက်ကလည်းဖိအားပေးရတဆုကညံ့နေမလားဆိုတဲ့အနေအထားမျိုးပေါ့နော်ဒီအနေအထားနဲ့ပတ်သက်လို့ဥထုံးစော်ဖြေပေးပါလားခင်ဗျာ
ဟုတ်ကဲ့ဒီနေရာမှာတောင်းဆိုမှုဆိုတာထက်ပေါ့နော်ကျွန်တော်တို့ဘယ်သူကပေးပြီးတော့ဘယ်သူကယူတယ်ဆိုတာမရှိပါဘူးကျွန်တော်တို့ဒီတိုင်းပြည်ကိုအားလုံးအတူတူကနှိမ့်လိုက်ပြီးမှာပေါ့နော် compromise solution ပေါ့အပြန်အလှန်အပေးယူနေကျွန်တော်တို့တိဆောက်ကြရမှာပဲဖြစ်ပါတယ်အဲ့ဒီလမ်းကြောင်းမှာပဲသွားနေတာဖြစ်ပါတယ်ဆိုတောင်းဆိုမှုလို့မသုံးဘူးအဆိုပြုမှုလို့ပြောနေတာဖြစ်ပါတယ်ကျွန်တော်တို့အခုအဆိုပြုမှုကိုကြည့်လိုက်ပေါ့နော်ကျွန်တော်အခုဆွေးနွေးနေတာ NCA စာချုပ်ဟာကျွန်တော်တို့ကိုယ်တိုင်လုပ်ခဲ့တာဖြစ်တယ်ဒါပေမဲ့ NCA စာချုပ်ကနှစ်နှစ်မြောက်တဲ့အချိန်မှာနော်ကျွန်တော်တို့ SCA ကိုကောင်တယ်ဖော်မှုကအခုကအားနည်းချက်တွေစိန်ခေါ်ချက်တွေရှိနေတယ်ဆိုပြီးတော့မှ SCA ကောင်တယ်ဖော်ထားဖော်နေတဲ့လက်မဲ့ရေးထိုးပြီးတော့ကောင်တယ်ဖော်နေတဲ့အဖွဲ့တွေကိုနေကပြောနေပြီးဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့က NDC ဆိုတာတက်လာကလေးကနေပေါ့နော်အခုညှိနှိုင်းနေတာကျွန်တော်တို့အဆိုပြုမှုကိုချက်နဲ့ကျွန်တော်ညှိနှိုင်းနေတယ် SCA အားနည်းချက်ရှိနေတယ်အားနည်းချက်တွေဖြစ်အောင်ခိုင်မာအောင်လုပ်ရမယ်ဆိုပြီးတော့မှသူပြုချက်ချစ်ချက်လှုပ်ထားတယ်ကျွန်တော်တို့က15လကျော်ပြီဒီနေ့သတိမပြေလေဘူးမပြေလေရတဲ့အကြောင်းရင်းကဘာကြောင့်လဲခုနကျွန်တော်ပြောသလိုမျိုးပေါ့တမတော်က NCA ပေါ်မှာတရသေးဆုတ်ကင်ထားတယ်အသေးရက်နေပေါ့ဒေတာကိုကျွန်တော်မြင်တာကတော့တမတော်ဘက်ကနေပြီးတော့မှသဘောထားကြည့်မှုကိုပြဖို့ပဲလိုတယ်လို့ပဲမြင်ပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးတန်းစိုးနိုင်ကိုနောက်ဆုံးပိတ်မေးချင်ပါလေအခုပြောမယ်ဆိုလို့ရှိရင်တော့အဆူအသက်လက်ထက်မှာနှစ်နှစ်လောက်ရှိပါပြီသူ21ရာစုပင်လုံဆိုပြီးတော့ဒေါန်ဆန်းစုကြည်ကတော်တော်လေးဦးစားပြီးတော့လုပ်နေတယ်ဒါပေမဲ့တော်တော်များကတိုးတက်မှုမရှိဘူးဆိုပြီးတော့ဝေဖန်နေကြတယ်ခင်ဗျာအဲ့တော့ဒီငင်းငယ်လုပ်ငန်းစဉ်ကမျှော်လင့်ချက်ရောရှိပါသေးရဲ့လားဦးတန်းစိုးနိုင်ရဲ့အမြင်နောက်ဆုံးကြားချင်ပါလေမျှ
ော်လင့်ချက်ရှိတယ်မရှိဘူးဆိုတာလေကျွန်တော်တို့မတတ်နိုင်ဘူးကျွန်တော်တိုင်းပြည်ကကျွန်တော်တို့နိုင်ငံရေးဘုရားပေးတဲ့အခြေအနေကကျွန်တော်မျှော်လင့်ပြီးတော့လုပ်ကြမှာပဲပေါ့ဗျာကျွန်တော်တို့27ရာစုပင်လုံးတတိယအကြိမ်ဆွေးနွေးဝဲလုပ်တော့မနေ့ကရင်ဒေါက်ဆန်းစုကြည်ပြောသွားတာကျွန်တော်ကြားလိုက်ပါတယ်ဖော်ရဲချီတောင်းပြည်တော်စုဆိုင်ရာအခြေခံမှုတွေကိုကျွန်တော်တို့ဒီလာမယ့်တတိယအကြိမ်မြောက်ခင်မှာအပြီးတတ်ကြဖို့ဆိုတော့ကျွန်တော်အဲ့ဒါအပေါ်မှာလည်းမျှော်လင့်ချက်ထားပါတယ်ဒါပေမဲ့ဖြစ်နိုင်ချေအတော်နည်းတယ်လို့ကျွန်တော်တို့ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့အခုကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကပြုလုပ်လို့ရမယ်။နော်။လူမျိုးလိုက်ဒေသလိုက်နော်အလို့သဘောတည်းလို့ကျွန်တော်တို့ပြုလုပ်လို့ရမယ်။နောက်လောက်မှာကပြည်နယ်နဲ့တိုင်းစလီဘူး။အဲ့ဒီမှာလဲအဲ့တော့ဆက်ပြီးလုပ်ရမယ့်ကိစ္စတွေကအများကြီးပါ။ဒီတိုင်းမှာအခုဒီရခိုင်ပြည်နယ်ကိစ္စတွေကလည်းရှိနေကြလဲကျွန်တော်တို့နားလည်ပါလား။အဲ့တော့ဘာပဲဖြစ်ဖြစ်ဒီကြံနဲ့တလားကြော်ကြော်လောက်အချိန်အတွင်းမှာဒီကြံနဲ့တိုင်းနဲ့ပြည်နယ်စလီဘူးလို့ကျွန်တော်တို့အဲ့ဒီလိုအခြေခံမူတွေပြည့်ပြည့်စုံစုံချမှတ်နိုင်မှုဆိုတာအတော်မလွယ်တဲ့ကိစ္စပါ။အဲ့တော့ဒေါန်ဆန်းစုကြည်ညှော်လင့်ထားတဲ့ကိစ္စတောင်မှကျွန်တော်ဖြစ်အောင်မယ်လို့မထင်ပါဘူး
။ဟုတ်ကဲ့ခင်ဗျာကျွန်တော်
ကိုကျွန်တော်တို့သွားအောင်ပါပါ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒါရိုက်လီလိုက်အစီအစဉ်ချင်းစစ်သွားလို့ပါ။ပေါင်းဆွေးနွေးပြီးတဲ့ဥထုံးစော်နောက်ဥတန်းဆုနိုင်တဲ့ကျွန်တဲ့တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒါရိုက်လီလိုက်အစီအစဉ်ဒီမှာကျန်တော့ဝင်ပြပါခင်ဗျာ
။ကသားညူအစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညဒါရိုက်လီလိုက်အစီအစဉ်ကိုနားဆင်ကြတာပါရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။မြောက်ကိုရီးယားနိုင်ငံဟာဒုံးကျည်စမ်းသပ်မှုတွေလုပ်ပြီးအိမ်နီးချင်းတွေနဲ့ကမ္ဘာကြီးကိုဆက်ပြီးချင်းချောက်နေတဲ့တပြိုင်တည်းမှာပဲကိုယ့်လူလူကိုလည်းအကျဉ်းထောင်တွေထဲထည့်ပြီးတော့ဆက်ပြီးဖိနှိပ်အုပ်ချုပ်နေပါတယ်။မြောက်ကိုရီးယားနိုင်ငံမှာကွမ်လီဆိုလို့တည်ကြတဲ့နိုင်ငံရေးအကျဉ်းစခန်းတစ်မျိုးနဲ့ပတ်သက်တဲ့အသေးစိတ်တွေကိုနိုင်ငံခြားရေးဌာနကမကြာသေးခင်ကပဲဖော်ထုတ်ခဲ့ပါတယ်။ကွမ်လီဆိုအကျဉ်းသားတွေဟာစိုးရွားတဲ့အခြေအနေနဲ့တထုတွင်တွေတခြားနေရာတွေမှာအစိုးရအတွက်အလုပ်လုပ်ပေးကြရပါတယ်။ရေပုံရအဖြစ်တော့
အဲ့ဒီအကျဉ်းစခန်းတွေကစိုးရွားရက်စက်တဲ့အခြေအနေကိုအကျဉ်းသားတွေကြော်လွန်အသက်ရှင်ဖို့မျှော်လင့်လို့မရပါဘူး။ကဲချွန်းနိုင်ငံရေးထောက်မှာထောင်နဲ့တသက်ကြနေတဲ့အကျဉ်းသားတပေါင်းခွဲရှိတယ်လို့ဆိုကြပါတယ်။မြောက်ကိုရီးယားကကွမ်လီဆိုအကျဉ်းစခန်းအားလုံးမှာလို့ပဲနိုင်ငံရဲ့ရန်သူတွေဖြစ်သတ်မှတ်ထားတဲ့ကဲချွန်းအကျဉ်းစခန်းကလူတွေကိုတခြားအကျဉ်းသားတွေနဲ့ခွဲထားပြီးနိုင်ငံရေးပြစ်မှုတွေအတွက်အဆုံးမသတ်တဲ့အလုပ်ကျန်းလုပ်ဖို့အပြစ်ပေးခံထားရပါတယ်။ကဲချွန်းထောင်ကအကျဉ်းသားတချို့ဟာအစိုးရကမျိုးဆက်၃ခုလုံးကိုအပြစ်ပေးတဲ့အထက်တွဲပြီးခံနေကြရသူတွေပါအချင်းကြသူရဲ့မိသားစုဝင်တွေဟာသူတို့ကိုယ်တိုင်ကအပြစ်တစ်ခုခုကိုမကျူးလွန်ပါဘဲနဲ့မျိုးဆက်30အထိအချင်းစခန်းကိုပို့ခံကြရတာပါအချင်းသားတွေဟာအမြဲတမ်းငတ်မို့နေကြတာကြောင့်ကြွက်တွေဖားတွေမွေးတွေကိုဖမ်းဆကြရပါတယ်ဟွာဆုံးထောင်မှာတော့အချင်းသားတွေကိုကျူးလွန်တဲ့ပြမှုအကြီးသေးလိုက်နေရာသုံးခုခွဲထားပြီးလုံးဝထိန်းချုပ်ထားပါတယ်အဲ့ဒီမှာခံမှန်းကြီးအကျဉ်းသား2000ရှိမယ်လို့တောင်ကိုရီးယားလူ့ခွင့်ရေးကော်မရှင်ကခန့်မှန်းထားပါတယ်။ပွန်ဂျိုင်းရီနျူကလ িয়ার ဆန်သက်နေရာတိစောက်တာမှာအကျဉ်းသားတွေကိုခိုင်းစေခဲ့နိုင်ခြင်းရှိတယ်ဆိုတော့အတိမပြုနိုင်တဲ့သတင်းတွေထွက်ပူပါတယ်။ခြုံချင်းနိုင်ငံရဲ့အကျဉ်းထောက်မှာတော့ခန့်မှန်းကြီးအကျဉ်းသား9000ရှိပါတယ်။အကျဉ်းစခန်းနဲ့အနာဂတ်ဒေသတွေကြားမှာအယောင်းဝယ်အဆက်အဆံကောင်းနေတယ်လို့တချို့ NGO အဖွဲ့တွေကပြောတာကြောင့်ဒီအကျဉ်းစခန်းကအကျဉ်းသားတွေရဲ့လုံအားစီးပွားရေးရအရေးပါမှုပိုတိုးနိုင်ခြင်းအလားအလာကိုပြနေပါတယ်။ကွမ်လီဆိုးအမျိုးအစားအကျဉ်းစခန်းတွေမှာအကျဉ်းရုံးစီရင်ပြီးတက်ပြစ်တာနှိမ့်ဆက်ညှဉ်းပန်းတာတင့်တော်တဲ့စေဝါကူတာမှုမရှိတာနဲ့ငတ်မို့ခေါင်းမတာတွေကြောင့်တည်ဆုံးကြရတာပုံမှန်လိုဖြစ်နေတဲ့အကြောင်းထွက်ပြေးခိုလုံသူတွေကပြောတယ်လို့နိုင်ငံခြားရေးဌာနရဲ့နှစ်ပတ်လည်လူ့ခွင့်ရေးအစီအစဉ်မှာဖော်ပြထားပါတယ်။အစာရေစာငတ်မို့တာနဲ့ပြစ်ထားခံရတာဂျန်တန်ခက်ထန်တဲ့အလုပ်တွေအခိုင်ခံရတာယောဂါဖြစ်တာနဲ့အဆုံးစီရင်ပြစ်တာတွေကြောင့်အဖမ်းခံရခြင်းအတွင်းတည်ဆုံးသူတိတ်များတယ်လို့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ရဲ့2024ခုနှစ်အစဉ်ကစားမှာဖော်ပြထားပါတယ်။ဒုက္ခခံစားနေရတဲ့မြောက်ကိုရီးယားလူလူကိုစားဖွင့်ထုတ်ပြောဆိုဖို့ရာအရင်ကထက်ပိုပြီးအရေးကြီးလာနေပါပြီ။လူ့ခွင့်ရေးနဲ့ဒီမိုကရေစီနှိကြအုပ်ချုပ်ရေးကိုအားပေးတာဟာအမေရိကန်နိုင်ငံသားရေးမူဝါဒရဲ့အဓိကအချက်တစ်ခုဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်။မြောက်ကိုရီးယားလူလူရဲ့အခြေခံလူ့ခွင့်ရေးအတွက်အမေရိကန်ပြည်ထောင်စုကဆက်ပြီးဖွင့်ချပြောဆိုသွားမှာဖြစ်ပါရယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါပြီရှင်
။အခုနောက်ဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ပုတ်တပုနေ့နနခင်းအစည်းအဝေးအတွက်သတင်းကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ Syrian နိုင်ငံရက်ကမျိုးက IS တွေကြော်ရီတိမ့်ပိုက်ထားတဲ့နေရာတွေထဲကနောက်ဆုံးရက်ကွက်တွေကိုပြန်ပြီးထိန်းချုပ်နိုင်ပြီလို့ American နဲ့ပတ်မိုးပေးနေတဲ့ SDF Syrian Democratic တပ်ဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်တယ်လို့ American ဥဆောင်တဲ့ IS တိုက်ဖြတ်ရေးညွန်ပေါင်းအဖွဲ့ကလည်းဒီမျိုးဟာလွတ်မြောက်ခံနည်းနေပြီလို့ပြောပါတယ်။ Bangladesh အစိုးရကနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေကိုစတင်ပြီးဆစ်ဆင်းနေတာမို့အင်္ဂါနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမြန်မာဒုက္ခသည်တွေထွက်ပြေးလာမှုရော့ကျသွားတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ထွက်ပြေးဖို့အတွက်လုံနေကြတဲ့ဒုက္ခသည်တထောင်ခွဲလောက်ကတော့စားနပ်ရိက္ခာနဲ့အထောက်အကူပစ္စည်းတွေတိတ်မရှိဘဲနေနေကြပါတယ်။တရုတ်ကွန်မြူနစ်ပါတီက19ချိန်မြောက်ပါတီညီလာခံကိုအခုစပြီးကျင်းပနေပါပြီ။ပါတီညီလာခံကျင်းပမှာမို့တရုတ်နိုင်ငံတဝန်းလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားသလိုကွန်ပျူတာအွန်လိုင်းစောင့်ကြည့်ထိန်းချုပ်မှုတွေကိုပါလှုပ်ဆောင်နေတာပါ။ငါးနှစ်တစ်ချိန်ခေါင်းဆောင်ပြောင်းလဲဖြစ်လေရှိတဲ့ဒီပါတီညီလာခံမှာသမရရှိကတရုတ်ရဲ့အာဏာရှိဆုံးပုဂ္ဂိုလ်ဖြစ်နေဘယ်လိုဆက်ထိန်းထားနိုင်မလဲဆိုတာလူအများစိတ်ဝင်စားနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာ IS တွေ့ကြအဖွဲ့နဲ့ဆက်ဆက်မှုရှိတဲ့တပုံးတွေမေလာရုံကတိမ့်ယူထားတဲ့နိုင်ငံတောင်ပိုင်းမာရာဝီမြို့ကိုအအောင်မြင်မြင်ပြန်ပြီးတိမ့်ပိုက်လိုက်နိုင်ပြီလို့ဖိလစ်ပိုင်သမ္မတဒူတာဒေကမနေ့ကပဲကြေညာလိုက်ပါတယ
်။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုဇော်ဝင်းလိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်ရှင်။ပုတ်တပုနေ့နနေခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.